Welcome to the Voice of America in Burmese.
မင်္ဂလာနေ့သည်ရဲ့အစမှာတော်ရရှင်နေပြောရှင်နေရပါပြီခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ10ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝယူတင်ဆက်မှာပ
ါမင်္ဂလာပါရှင်ကျွန်မအခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိနေတဲ့အတူကြီးညာပေးမှာပါတမရဒေါ်နယ်ထရန့်ပေါ်မှာတရားဆက်ဆိုနိုင်ရေးစုံစမ်းမှုတွေအတွက်မေးမြန်းခြင်းသူစီရင်ကို Republican တွေကပေးပို့လိုက်ပြီးဒီထဲမှာအတွင်းသတင်းပေးတဲ့ဒုတမရဟောင်းဂျိုးဘိုင်ဒန်ရဲ့အသားဖြစ်သူတို့လည်းပါဝင်ပါတယ် American နဲ့တရုတ်တို့ကြားကုန်သွယ်ရေးဆွေးနွေးမှုတွေဟာတိတ်ကိုကောင်းမွန်နေတယ်လို့ American တမရကစနေနေ့မှာပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုနိုင်ငံတကာသတင်းတွေအပြင်စစ်ပွဲတွေဖြစ်နေတဲ့ Syria နိုင်ငံမှာကလေးငယ်တွေအတွက်ကုလသမဂ္ဂရန်ပုံငွေမလုံလောက်မှုကြောင့်လူသားချင်းစာနာမှုအကူအညီအဖြတ်တောက်ခံရတော့မယ်ဆိုတဲ့အကြောင်းနဲ့အတူထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်လာတဲ့အဖမ်းခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအာဏာပိုင်တွေပြည်နှင်တန်းပေးလိုက်ပါတယ်
။ဒီမှာရောက်ကြလေးက95ယောက်မိန်းကလေးက10ယောက်နှစ်ယောက်ကလေးက2ယောက်ပါတ
ယ်။တရင်းနေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်ဒုအတန်အစီအစဉ်နဲ့အတူစနေည VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်စတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
။ဒီမိုကရက်တစ်ကြီးစိုးထားတဲ့အောက်လွှတ်တော်မှာသမ္မတဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေအတွက်တက်တေဖြစ်တဲ့မင်းမြန်လိုတဲ့ပုဂ္ဂိုလ်စီရင်ကိုအောက်လွှတ်တော် Republican အမတ်တွေကတင်သွင်းလိုက်ပါတယ်။ဒီအမည်စီရင်ထဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့သားဖြစ်သူအပြင်အခုလိုစုံစမ်းမှုပေါ်လာအောင်ဖွင့်ချခဲ့တဲ့အတွင်းလူလည်းပါဝင်ပါတယ်။အောက်လွှတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff စီကိုအောက်လွှတ်တော်စုံစမ်းရေးကော်မတီက Republican တဦးဖြစ်တဲ့ Devin Nunes ကစနေနေ့မှာဒီစီရင်ကိုပေးပို့လိုက်တာပါ။အခုလိုပေးပို့တဲ့စင်းတဲ့ကတက်တဲ့အားလုံးကိုတော့ဥက္ကဋ္ဌအဒမ်ရှစ်ကခွင့်ပြုနိုင်ပွဲရမရှိပါဘူး။လက်ရှိစုံစမ်းစစ်ဆေးမှုမှာတကပိတ်ကျန်းသာပွဲတွေတရင်ပေါက်ပေါင်းများစွာလှုပ်ဆောင်ခဲ့တာဖြစ်ပြီးရှေ့တရင်ပတ်ထဲမှာတော့စတင်ပြီးလူလူရှေ့မောက်ကျန်းသာမှုစတင်တော့မှာပါ။ရှေ့တရင်ပတ်ထဲမှာကျန်းသာမှုကိုနှစ်ခုလုံးမှာဖြစ်ပြီးနိုင်ငံခြားရေးဌာနကတက်တဲ့3ယောက်လာရောက်ထွက်ဆိုဖို့စီစဉ်ထားကြောင်းဥက္ကဋ္ဌအဒမ်ရှစ်ကပြောပါတယ်ယူကရိန်းဆိုင်ရာအမေရိကန်သံတမကြီးဘီလ်တေလန်နဲ့နိုင်ငံခြားရေးဌာနအရာရှိတူဖြစ်တဲ့ဂျော့ချ်ကန်တို့ဗိုလ်တစ်ဖူးနေမှာထွက်ဆိုဖို့စီစဉ်ထားတယ်လို့ယူကရိန်းဆိုင်ရာအမေရိကန်သံတမဟောင်းမရီယိုနာယိုဗာနိုဗစ်ကတော့တောက်ကြံနေမှာလာရောက်ထွက်ဆိုမှာဖြစ်ပါတယ် Republican တင်းတင်းနဲ့တက်တည်မင်းမြန်းချင်သူတွေဆင်းမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့သားဖြစ်သူဟန်တာဘိုင်ဒန်နဲ့အတွင်းသတင်းပေးဖောက်ချသူအပြင်နောက်ထပ်6ဦးလည်းပါဝင်ပါတယ်
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီနဲ့သူတယ်လီဖုန်းဆက်စကားပြောထားတဲ့နောက်ထပ်မှတ်တမ်းတစ်ခုကိုထုတ်ပြန်အောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့ကပြောပါတယ်။ဇူလိုင်လကသမ္မတထရမ့်နဲ့သမ္မတဇယ်လင်စကီတို့တယ်လီဖုန်းဆက်စကားပြောတော့ကနိုင်ငံရေးအရသူ့အတွက်တစ်ခုလုပ်ပေးဖို့သမ္မတထရမ့်ကတွန်းပြောခဲ့တာထွက်လာတာကြောင့်သူ့ကိုတရားစွဲဖို့အခုစုံစမ်းစစ်ဆေးမှုစဖြစ်လာတာပါ။အခုပြောတဲ့နောက်တစ်ခုဆိုတာကတော့ဧပြီလမှာသမ္မတဇယ်လင်စကီသမ္မတအဖြစ်ရွေးကောက်ခံရပြီးတိတ်မကြခင်မှာပဲပြောခဲ့ကြတာဖြစ်ပြီးဒီပြောဆိုချက်အသေးစိတ်ကိုလူသိရှင်ကြားထုတ်ပြန်ပေးဖို့သူ့အတွက်ပြဿနာမရှိဘူးလို့သမ္မတထရမ့်ကပြောပါတယ်။အဲ့ဒီပြောဆိုချက်အသေးစိတ်ကိုအင်္ဂါနေ့မှာထုတ်ပြန်မယ်လို့သမ္မတကဆိုပါတယ်။တိတ်အရေးကြီးတဲ့နောက်ထပ်မှတ်တမ်းတစ်ခုထုတ်ပေးဖို့ရှိပါတယ်။သူတို့ကတောင်းထားပြီးကြည်ကြည်နက်နက်ပဲကျွန်တော်ပေးမှာပါလို့ Air Force 1လေယာဉ်ကြီးပေါ်မတက်ခင်သမ္မတထရမ့်ကသတင်းထောက်တွေကိုပြောသွားပါတယ်။
ဂျာမနီနိုင်ငံဘာလင်မြို့တော်ကိုနှစ်ပိုင်းခွဲဖို့အတွက်ဆေးခေတုံးကတိဆောက်ခဲ့တဲ့ဒတိုင်းကြီးကို1989ခုနှစ်နိုဝင်ဘာ9ရက်နေ့မှာဖြိုချနိုင်ခဲ့တဲ့နှစ်30မြောက်နှစ်ပတ်လည်အခမ်းအနားတွေကိုစနေနေ့မှာဂျာမနီဝန်ကြီးချုပ်အန်ဂလာမာကတ်ဦးဆောင်ပြီးကျင်းပခဲ့ပါတယ်။ကွန်မြူနစ်အရှေ့ဂျာမနီမှာကြီးပြင်းခဲ့တဲ့ဝန်ကြီးချုပ်မာကတ်ကမင်ကွန်းပြောကြားရမှာတော့ဘာလင်တတိုင်းကြီးဟာကွဲပြောက်သွားပြီဖြစ်ပြီးလက်တွေမှာဘလောက်ပဲမြန်မာချေပြောပြီးမဖြိုဖျက်နိုင်ဘူးလို့ပြောတဲ့ဒတိုင်းဖြစ်ပါစေလူတွေကိုခွဲခြားပြီးလွတ်လပ်မှုကိုကန့်သတ်လို့တော့မရနိုင်ဘူးလို့ပြောခဲ့တာပါ။နိုဝင်ဘာ9ရက်နေ့ဟာနာဇီတွေဂျူးတွေကိုဂျာမနီနိုင်ငံတလော1938ကတိုက်ခိုက်ခဲ့တဲ့နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။အဲဒီနေ့ဟာသမိုင်းမှာကြောက်လန့်တောင်းလို့ရှာဖြစ်တွေပြောစရာအချိန်တွေနဲ့ကြုံရတယ်လို့အမုန်းကြရတဲ့လူမျိုးဘာသာခွဲခြားမှုတွေရင်ဆိုင်ခဲ့ရတယ်ဆိုတာကိုအသိရှိစေချောင်းနဲ့ဒါလူကုန်တိုက်ခိုက်တဲ့တရားဥပဒေစိုးမိုးရေးနဲ့လွတ်လပ်မှုနဲ့ဒီမိုကရေစီရေးတွေအတွက်စွမ်းအားရှိသမျှလှုပ်ဆောင်ကြဖို့တွန်းအားပေးနေတယ်လို့လည်းတချိန်ကဘာလင်တတိုင်းတရှိခဲ့ရနေရာကပြန်လည်သွေးစည်းရေးဗိမာန်မှာဝန်ကြီးချုပ်မော်ကော့ကမင်ကွန်းပြောပါတယ်။ဒီနှစ်ပတ်လည်အခမ်းအနားကိုပိုလန်၊ဟန်ဂေရီ ဆလိုဗက်ကီးယားနဲ့ချက်သမရနိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်ကြပါတယ်
။အိန္ဒိယနိုင်ငံကစစ်လူနည်းစုရာဝတ်များစွာဟာပါကစ္စတန်ဘက်မှရှိတဲ့သူတို့ရဲ့ဘာသာရေးအထွတ်အမြတ်ဘုရားကျောင်းတစ်ခုမှသွားရောက်ဝပြုဖို့အတွက်နှစ်ပေါင်း82နှစ်အပြင်ပထမဆုံးအကြိမ်ဖြစ်ပြည်ဝင်ဝင်ဗီဇာမလိုဘဲနေဆက်ကိုဖြတ်ပြီးပါကစ္စတန်နိုင်ငံထဲကိုသွားခွင့်ရခဲ့ကြပါတယ်။နေဆက်ကိတ်ကိုပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကစနေနေ့မှဖွင့်ပေးခဲ့ပြီးစစ်ဘာသာရေးခီးသွားပထမအဆုကိုကြိုးစုံနှုတ်ခွန်းဆက်ပါတယ်။ပါဆိုင်မှုညင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးအိန္ဒိယရဲ့မကြာသေးခင်ကလှုပ်ဆောင်ချက်ကြောင့်တနိုင်ငံအကြားဆက်ဆံရေးယိုယွင်းကျဆင်းနေချိန်မှာပဲရှားရှားပါးပါးပူးပေါင်းဆောင်ရွက်မှုတစ်ခုကနေအခုလိုစစ်တွေတွားခွင့်ရတာပါအခုလိုနေဆက်ဖွင့်ပြီးတဲ့အတွက်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကိုကျေးဇူးတင်စကားပြောပါတယ်အိန္ဒိယနိုင်ငံကအကြီးအကဲနိုင်ငံရေးသမားတွေနဲ့တာဝန်ရှိသူတွေအပါအဝင်ဘာသာရေးခီးသွားတွေဟာအသစ်လောက်ထားတဲ့ 4.1 ကီလိုမီတာအရှည်နေဆက်ဖြတ်လန်းကနေဘုရားကျောင်းကိုတွားခဲ့ကြပါတယ်အခုသွားကြတဲ့ခါတာပူဘုရားကျောင်းဟာစစ်တွေကိုးကွယ်တဲ့ဘာသာရေးမှာဒုတိယအထွတ်အမြတ်အထားဆုံးဘုရားကျောင်းဖြစ်ပါတယ်။ဒီဘုရားကျောင်းမှာစစ်ကွာရကိုထူထောင်ခဲ့သူဂုရုနာနက်ဒေဗ်နောက်ဆုံးခေါင်းချသွားတာဖြစ်ပါတယ်။
ဒီအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လို့ပြီးတာ32 kHz 9335လိုက်ဒိုမီတာ40 kHz 9839ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံကမနေ့ကင်းတရင်တွေကိုဆက်လက်ကြီးညာနေပါတယ် American နဲ့တရုတ်တို့ကြားကုန်သွယ်ရေးဆွေးနွေးမှုတွေဟာတိတ်ကိုကောင်းမွန်နေတယ်လို့ American သမ္မတ Donald Trump ကစနေနေ့မှာပြောကြားလိုက်ပါတယ်ဒါပေမဲ့အမေရိကန်နိုင်ငံအတွက်မှန်ကန်တဲ့သဘောတူညီချက်မျိုးရမှာဒါအလုပ်ဖြစ်မယ်လို့လည်းပြောပါတယ်။ဆွေးနွေးမှုတွေဟာသူဖြစ်စေချင်တာတဲ့နှေးကွေးနေကြောင်းနဲ့တရုတ်ဘက်ကသဘောတူညီချက်အတွက်သူပေးနိုင်တာတဲ့ပို့ပြီးတော့လိုချင်နေတာတွေ့ရတယ်လို့သမ္မတထရမ့်ကအလဘဘာမပြည်နယ်တက်စကာလူဆာကိုမထွက်ခွာခင်အန်ဒရူးလစ်တဲ့အခြေစိုက်စခန်းမှာသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံဟာ58နှစ်အတွင်းစီးပွားရေးအဆိုးဝါးဆုံးအခြေအနေနဲ့ကြုံနေရပြီးသဘောတူညီမှုရအောင်လှုပ်ချင်နေတယ်လို့လည်းသမ္မတကပြောပါတယ်။တရုတ်ပေါ်မှာချမှတ်ထားတဲ့အခွန်အခကိုအမေရိကန်ဘက်ကရှော့ပေးခြင်းနေကြောင်းသတင်းတွေထွက်နေတာဟာမှောင်ယွင်းကြောင်းနဲ့ဒါကအမေရိကန်ပြည်ထောင်စုအတွက်ဒေါ်လာဘီလီယံပေါင်းများစွာတန်ကြီးရှိနေတယ်လို့လည်းပြောပါတယ်။ Jet Blue တွေကတော့တရုတ်နဲ့အမေရိကန်တို့ကြားကုန်သွယ်စစ်ပွဲကြောင့်နှစ်နာမှုရှိနေကြတာတွေအဆုံးသတ်စေဖို့အတွက်ချမှတ်ထားတဲ့အခွန်တိုးမြှင့်မှုတွေပြန်ပြီးရှော့ချဖို့သဘောတူညီမှုရပြီလို့နှစ်ဖက်စလုံးကအရာရှိတွေကပြောကြားခဲ့တာပါ။ဒါပေမဲ့ Trump အစိုးရအဖွဲ့ရင်းကတချို့ကတော့ဒါကိုလက်မခံနိုင်ပဲဖြစ်နေပါတယ်။တောက်ကြံလေးကတော့သမ္မတထရမ့်ကိုယ်တိုင်ကအခွန်တွေပြန်လျှော့ပေးဖို့သူသဘောမတူခဲ့တယ်လို့ဘာအတွက်မှသဘောတူထားတာမျိုးလည်းမရှိသေးဘူးလို့သတင်းတောက်တွေကိုပြောခဲ့ပါတယ်
။ဟောင်ကောင်မှာဆန္ဒပြသူတွေခေါ်အားဖြင့်အာဇာနည်လို့ဆိုသူတွေကိုအမှတ်တရဂုဏ်ပြုပွဲတစ်ခုစနေနေ့ညကထာမာပန်းချံမှာလုပ်ကြတာမှာထောင်ပေါင်းများစွာသောဆဲလ်ဖုန်းတွေကနေမီးတွေဖြန့်ပြီးလင်းနေအောင်လုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲတစ်ခုအတွင်းအသက်22နှစ်အရွယ်တက္ကသိုလ်ကျောင်းသားချောက်ဇဲလုတ်အထက်မြင့်အဆောက်အဦတစ်ခုရဲ့အမြင့်ကနေပြုတ်ကျပြီးဆေးရုံမှာကွယ်လွန်သွားပြီးတဲ့နောက်အခုလိုအမှတ်တရပွဲလုပ်ကြတာပါဒီစူဝေးဘွဲကိုလှုပ်ဖို့ဆန္ဒပြသူတွေဟာရဲတပ်ဖွဲ့စီကနေရှာရှာပါပါခွင့်ပြုချက်ရခဲ့ပါတယ်ခမန်းကြီးတက်ရောက်သူ 9,500 လောက်ရှိတဲ့အထက်မှာထင်ရှားတဲ့တက်ကြွလှူရှားသူဂျော့ရှော့ဝမ်လည်းတူအပါဝင်ဖြစ်ပြီးတချို့ကတချင်းတွေစုံကြီးကြတယ်လို့ပန်းတွေကိုလည်းယူလာကြပါတယ်ထောက်ဆဲလုတ်တည်ဆုံမှုကြောင့်ရဲတပ်ဖွဲ့ပေါ်ပိုးပြီးတော့အမျက်ထွက်လာကြပွဲရှိပါတယ်ဟောင်ကောင်ကျွန်းဟာဗြိတိသျှကိုလိုနီလက်အောက်ကနေတရုတ်နိုင်ငံကိုလွှဲပြောင်းခဲ့ခြင်းကတည်းကဆိုရင်အစိုးရစိုးနိုင်ငံရေးအကြက်တင်းနဲ့ရင်ဆိုင်နေရတာနဲ့အမျှရဲတပ်ဖွဲ့ဟာအင်အားအလွန်ကျွံသုံးနေနေတဲ့ဆိုတဲ့စွဲချက်တွေနဲ့ရင်ဆိုင်နေရပါတယ
်။ပြည်ပကိုကိုယ်သဘောနဲ့ကိုထွက်ခွာတင်းရှောင်းနေတဲ့ကမ္ဘောဒီးယားတိုက်ခန်းခေါင်းဆောင်ဆမ်ရမ်စီဟာကမ္ဘောဒီးယားနိုင်ငံရဲ့66ကျင်းမြောက်လွတ်လပ်ရေးနေ့ဖြစ်တဲ့မနေ့ကစနေနေ့မှာတိုင်းပြည်ကိုပြန်လာမယ်လို့ကတိပေးထားတာကြောင့်နိုင်ငံတွင်းမှာတင်းမာမှုတွေတိုးနေရကနေစနေနေ့ကတော့သူဟာမလေးရှားနိုင်ငံကိုရောက်သွားပါပြီ။အတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ပါတီCNRP ရဲ့ယာယီဥက္ကဋ္ဌဖြစ်တဲ့ဆမ်ရမ်စီကနိုင်ငံတွင်းဒီမိုကရေစီပြန်ပြီးရအောင်လုပ်ပေးဖို့ပြန်မာဖြစ်ကြောင်းပြောပြီးထိုင်းနိုင်ငံမှာရောက်နေတဲ့ကမ္ဘောဒီးယားရွှေ့ပြောင်းလုပ်သားတွေကိုထိုင်းကနေနေဆက်ကြောဖြတ်ပြီးစနေနေ့မှာကမ္ဘောဒီးယားမှာလာရောက်စုဝေးဖို့ပန်ကြားခဲ့တာဖြစ်ပါတယ်။ထိုင်းဆိုအကတော့အမျိုးသားလုံခြုံရေးဆိုင်ရာစိုးရိမ်ရတဲ့အတွက်ဆမ်ရမ်စီကိုထိုင်းနိုင်ငံနဲ့ပေးဝံမှာမဟုတ်ကြောင်းအရေးအခြေပြခဲ့ပါတယ်။ဆမ်ရမ်စီဟာစနေနေ့ကမ္ဘောဒီးယားကိုပြန်မယ်ဆိုတော့ကြီးညာချက်ထွက်လာပြီးချင်းမှာပဲနိုင်ငံတွင်းမှာတော့တင်းမာမှုတွေတိုးလာခဲ့တာပါလက်ရှိအစိုးရကအတိုက်ခံထောက်ခံသူအများပြားကိုဖမ်းဆီးတာဖြစ်စေ CNRP ပါတီကိုလူသိရှင်ကြားရှုံချဖို့ဖြစ်စေလောက်ခံလာခဲ့တာဖြစ်ပါတယ်စနေနေ့တနေ့လုံးလုံခြုံရေးတွေတင်းကျပ်ချထားတယ်လို့ထိုင်းကမ္ဘောဒီးယားနှစ်နိုင်ငံချားကနေဆက်ခိတ်မှာလဲ ရာနဲ့ချီတဲ့လုံကြုံရေးတွေကိုချထားခဲ့ပါတယ်။ဖနုံပင်လေးစိတ်မှာစစ်တပ်ချထားတယ်လို့မြို့တော်ကလမ်းထိန်းသိမ်းရဲတွေကလည်း AK-47 rifle တွေကန်ဆောင်ထားတာတွေ့နေရပါတယ်။
ပရီးမီးယားလိမှာပေးစရာထိတ်ဆုံး9သင်းနဲ့က3သင်းစနေနေ့ကပွဲစဉ်7ကစားတာမှာ2သင်းပဲနိုင်ရပြီးဂျန်နဲ့တသင်းသိရကြပါတယ်။ Chelsea ကအင်ကွင်းမှာ Crystal Palace ကို2ဂိုးပြန့်နဲ့နိုင်ပြီး Leicester City ကလည်းအင်ကွင်းမှာ Arsenal ကို2ဂိုးပြန့်နဲ့နိုင်တာပါ။သိရကြသွားတာကတော့ Tottenham Hotspur သင်းဖြစ်ပြီး Sheffield United နဲ့အင်ကွင်းမှာတစ်ဖက်တကူးစီနဲ့သိရကြတာပါ။ Spurs သင်းဟာအင်ကွင်းပရိသတ်ရှင်မှာ Sheffield ကိုအနိုင်မခံနိုင်တာကြောင့်အမှတ်ပေးစရာအပေါ်ပိုင်းကိုပြန်မတက်နိုင်မဲ့အဆင့်ဆက်နှစ်မှာပဲရှိနေပါတယ်။ထိတ်ဆုံး9သင်းနဲ့ကလက်ရှိချန်ပီယံ Man City နဲ့အဆင့်တက်မှာတောက်လျှောက်ရှိလာတဲ့ Liverpool တို့ကတော့ပွဲစဉ်7ကိုတနည်းနည်းမှကစားရမှာဖြစ်ပြီးဘောလုံးဝါသနာရှင်တွေအကြိုက်တွေ့မဲ့ပွဲကြီးဝဲကောင်းတစ်ပွဲဖြစ်လာွယ်ရှိပါတယ်။လက်ရှိအချိန်ထိရလဒ်တွေအကြကတော့ Liverpool ကနိုင်ပွဲမှာ2ပွဲသာတယ်လို့ရှုံးပွဲလည်းတစ်ပွဲမှမရှိသေးပါဘူး။အခုပွဲမှာလည်း Liverpool ကအင်ရှင်အသင်းဖြစ်တာမူအသာရတယ်လို့ရှိပေမဲ့ Man City လိုအသင်းကို short တက်ပြီးကစားမှာမဟုတ်တာကြောင့်ရှုံးပွဲမရှိစံချိန်ကိုဆက်ထိန်းထားနိုင်မလား။ Man City ကပဲ3မှတ်အပိုင်ယူပြီးဒုတိယအဆင့်ကနေ Liverpool ကိုပိုချိန်ချောက်သွားနိုင်မလားဆိုတာမြန်မာစံတော်ချိန်တနင်္ဂနွေနေ့ည7နာရီမှာစကံမဲ့ပွဲအဆုံးသတ်ကြရင်အပြေထွက်လာမှာပါမန်ချက်စတာယူနိုက်တက်လည်းတနင်္ဂနွေနေ့မှာပဲ Brighton နဲ့အင်ကွင်းမှာကစားဖို့ရှိပြီး Wolves ကအင်ကွင်းမှာ Aston Villa နဲ့ကစားရမှာပါစနေနေ့တခြားပွဲတွေမှာ Burnley က West Ham ကို3-0ပြတ် Newcastle က Bournemouth ကို2-0 Everton က Southampton ကို2-0နဲ့အသေးသေးအနိုင်ရသွားကြပါတယ်ခင်ဗျာ
တနင်္ဂနွေနေ့မနေ့ကထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ဆုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှပထမဆုံးကြားမှာကတော့ဆီးရီးယားကကလင်းငယ်ရဲ့ဒုက္ခဖြစ်ပါတယ်ကုလသမဂ္ဂကလင်းများရန်ပုံငွေအဖွဲ့ UNICEF မှာရန်ပုံငွေမရှိတော့တဲ့အတွက်ဆီးရီးယားကကလင်းငယ်ထောင်ပေါင်းများစွာအတွက်မရှိမဖြစ်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီပေးရေးအစီအစဉ်တွေကိုဖြတ်တောက်ရတော့မယ်လို့ UNICEF ကသတိပေးလိုက်ပါတယ်ဂျနီဗာမြို့ကနေလီဇာစတိုင်းပေးဖို့တဲ့သတင်းတော်ကိုတော့ကုကြကြောသိန်းကပြောပြမှာပါ
နှစ်ကုန်မှုအတွက်သတင်းရှိဖက်ပဲကြံတော့တဲ့အချိန်မှာ2029ခုနှစ်အတွက်ပန်ကြားထားတဲ့ရန်ပုံငွေဒေါ်လာ295သန်းနဲ့က53ရာခိုင်နှုန်းကိုပဲရသေးတယ်လို့ UNICEF ကပြောပါတယ်ဒီရန်ပုံငွေကွာဟချက်ကိုပြည့်မီအောင်မဖြစ်ဘူးဆိုရင်တော့ကလေးငယ်များပြားလိုအပ်တဲ့အသက်ကအကူအညီတွေကိုရတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်တနင်္လာရက်အထူးသဖြင့်ခက်ခဲတဲ့အချိန်တစ်ခုမှာပဲအကူအညီတွေမဖြစ်မနေဖြတ်တောက်ရဖို့ဖြစ်လာတာလို့ UNICEF ပြောခွင့်ရမယ်ရစ်စီမာဂါရူကပြောပါတယ
် With temperatures dropping quickly UNICEF's aim is to provide 578,000 children 0 to 14
years old. ဘူဘီအင်းလာရနဲ့အမျှ UNICEF ရဲ့ရွေးချက်ကစခန်းတွေစုနေကြတဲ့နေရာတွေသူတို့ကိုလက်ခံထားတဲ့နေရာတွေအသေးအံလိုအပ်နေတဲ့နေရာတွေကမွေးခင်းစကနေ14နှစ်အထိကလေးတွေကိုတိတ်လိုအပ်တဲ့စောင်းတွင်းအဝတ်အထည်တွေပေးဖို့ဖြစ်ပါတယ်
။ဆီးရီးယားနိုင်ငံတော်မှာကလေးငယ်၅သန်းခွဲအကူအညီလိုအပ်နေတယ်လို့ UNICEF ကပြောပါတယ်။ UNICEF အနေနဲ့သူတို့အားလုံးကိုအကူအညီပေးနိုင်စွမ်းမရှိပါဘူး။ဒါပေမဲ့အကူအညီအလိုအဆုံးကလေးငယ်ထောင်ပေါင်းများစွာအတွက်မရှိမဖြစ်လိုအပ်တာတွေကိုလုပ်ပေးနေပြီးဒါဟာကလေးအတော်များများအသက်ရှင်သန်ရေးအထောက်အကူဖြစ်တယ်လို့မဂါဒူကပြောပါတယ်။
In northeast Syria, home to some of the most vulnerable children in the country, UNICEF's work in 2019 has included. တိုင်းပြည်တွင်မှာ
အကူအညီအလိုအပ်ဆုံးကလေးငယ်တချို့ရှိတဲ့ Syria အရှေ့မြောက်ပိုင်းမှာ2019ခုနှစ်အတွင်း UNICEF ရဲ့လှူဆောင်ချက်တွေတဲ့ကလေးငယ်တန်းဝက်ကျော်ကိုကာကွယ်ဆေးထိုးပေးတာ၊ကလေးငယ်တသိန်းခွဲနီးပါးကိုစိတ်ကျန်းမာရေးစောင့်ရှောက်မှုပေးတာ၊ကလေးငယ်တသိန်းကျော်ကျောင်းပညာသင်ကြားနိုင်အောင်စီရင်သွင်းပေးတာတွေပါဝင်ပါတယ်
။ကော့တွေထင်းချုပ်ထားတဲ့အဲ့ဒီဒေသကိုပြီးခဲ့တဲ့လမှာတူရကီစစ်တပ်ကျူးကျော်ဝင်ရောက်ပြီးခဲ့ကအဲ့ဒီဒေသကကလေးတွေကိုအကူအညီပေးရတာပိုပြီးခက်ခဲလာပါတယ်။သွာလာရတာအဓာစီဖြစ်စီတဲ့လူညူရေးပိုင်းအန်ဒရယ်တွေပို့တိုးလာပေမဲ့လည်းအရေးပေါ်လိုအပ်နေတဲ့ကလေးတွေကိုအကူအညီပေးဖို့အဆိုးရွားဆုံးအခက်အခဲကတော့ရန်မုံငွေမရှိတာပါပဲလို့ UNICEF ကပြောပါတယ်။ရန်မုံငွေပြတ်လာတဲ့အတွက်ထိခိုက်လာမဲ့အစီအစဉ်တချို့ထဲမှာအရေးပေါ်တောက်ရည်သုံးရည်မိန်လာနဲ့တန်ရှင်ရေးဆိုင်ရာအကူအညီအချိန်ခါလိုက်ကာကွယ်ဆေးထိုးပေးတာအာဟာရမပြည့်ဝတဲ့ကလေးတွေအတွက်အထူးကျန်းမာရေးဆောင်ရှောက်မှုနဲ့အာဟာရတိုက်ကျွေးရေးအစီအစဉ်တွေပါဝင်တယ်လို့မာဂါဒိုကပြောပါတယ်မြေမြုပ်မိုင်းဘေးဒဏ်အခံရနိုင်ဆုံးအန်ဒရယ်ရှိနေတဲ့လူပေါင်း 300,000 ကိုမိုင်းအန်ဒရယ်အသိပညာပေးအစီအစဉ်ဟာလည်းရပ်လည်ရမယ့်အခြေအနေရောက်နေတယ်လို့မာဂါဒိုကပြောပါတယ်ဆီးရီးယားနိုင်ငံသား2ယောက်မှ1ယောက်ဟာမပေါက်ကွဲသေးတဲ့မိုင်းတွေပေါ်တက်နေမိမဲ့အန်ဒရယ်ရှိနေပြီးအထူးသဖြင့်တော့ ကလေးတွေအန်ဒရယ်အဖြစ်နိုင်ဆုံးပဲလို့ UNICEF ပြောခွင့်ရမယ်ရစီမာဂါဒိုကပြောပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာပေါ်မှာဆေးရည်ပိဋကရှိနေတဲ့ဒေသတွေမှာကလေးငယ်တွေရင်ဆိုင်တက်ရလေးရှိတဲ့အဖြစ်ပြက်တွေကပြည်တွင်းစစ်ကြီးဖြစ်နေတဲ့ဆီးရီးယားနိုင်ငံကကလေးငယ်တွေရင်ဆိုင်ရမဲ့ဒုက္ခတွေပဲဖြစ်ပါတယ်ဒီလိုနိုင်ငံတကာသတင်းတွေကနေမြန်မာနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်တာခိုင်လုံတဲ့အထောက်အထားမပြနိုင်တာတွေကြောင့်လူကုန်မှုခံရသူတွေအပါအဝင်မြန်မာနိုင်ငံသားတရားကျော်ကိုထိုင်းအာဏာပိုင်တွေကနိုဝင်ဘာ၈ရက်နေ့မှာရနောင်းကော်တောင်းနေဆက်ကနေတဆင့်ပြန်ပို့လိုက်ပါတယ်ထိုင်းအခြေစိုက် VOA သတင်းတောင်မအေးမာကသတင်းပေးပို့တာပ
ါထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးပြီးရနောင်းကော်တောင်းနေဆက်ကနေပြည်နယ်နယ်ပေးခဲ့တာပါဒီထက်မှမလေးရှားကိုသွားကြမဲ့လူကုန်မှုခံရသူတွေလည်းပါဝင်တယ်ဆိုပြီးကော်တောင်းမြို့ရွှေပြောင်းလုံတမအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
ဒီနေ့ကတော့ဒီမှာရောက်ကြလေးက95ယောက်မိန်းကလေးက3ယောက်နှစ်နှစ်ကလေးက2ယောက်ပါတယ်အားလုံးတရာ90ပေါ့ဒီကြားထဲမှာကျွန်တော်တို့73ဦးကကျွန်တော်ရခိုင်ပြည်နယ်ကလူကုန်ကူးခံရပြီးတော့ကျွန်တော်တို့ထုတ်ဖို့ရောဘတ်ချန်နဲ့မှာဖမ်းမိတဲ့အုပ်စုပါတယ်သူတို့ကမလကြော်ကြော်လောက်နေပြီးတော့ထောက်ထားမဲ့တဲ့သူတွေဇီယာနေတယ်သူတို့ပြန်ပို့ခံရတာပေါ့နော်ဇီယာရုပ်တော့ဒီတက်ရတယ်အဲသူတို့ပြောတာတော့သူတို့တက်ဒေတာတွေမှာချီတယ်အလောက်ကဲရှာမှုနဲ့သောင်းဝင်နေစနေပြတဲ့ကြောင့်မို့သူတို့လာချီတယ်လေပွဲစားနဲ့တည်းပွဲစားကိုအားလုံး15သိန်းပေးရတယ်လို့ပြောတယ်။ဒါပေမဲ့သူတို့ကတော့တယောက်4သိန်းပေးရတယ်ရန်ကုန်ဒီရောင်းရန်ကုန်နေကော့တောင်းကော့တောင်းနေကျွန်တော်ရနောင်းနောင်းအနေမှာသူတို့မလေးရှားကိုပေါ့ဖို့သူတို့ကအဲ့လိုအဲလူဝါချန်မှာပွဲစားကိုလောက်ခေါ်တဲ့ချိန်ဆောက်နေတော့ချိန်သူတို့ဒီအဲဖွဲ့ပေါင်းစုံနဲ့
ဖမ်းမိသူတွေထဲမှာတရားဝင်အထောက်အထားဖြစ်တဲ့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်ကိုင်ဆောင်ထားတဲ့သူတွေလည်းပါဝင်တယ်လို့ဆိုပါတယ
်။ဝတ်ပမဲနဲ့ရှိတဲ့ CA စာအုပ်အစိအောင်လည်းရှိတယ်ကဒါပေမဲ့ဘာလဲဆိုတော့စိတ်ယုံစိတ်လိုက်တော့သူကအလုတ်ပြောင်းတယ်ပြောင်းပြီးတော့တခြားလုပ်ရုံဝင်တယ်သုံးရပဲရှိသေးတယ်စာရစာနဲ့အလွယ်ပြောင်းလို့တော့ချိန်မှာရဲရဝယ်စစ်ပြီးတဲ့ချိန်မှာအဲ့ဒါသူတို့မိတယ
်သူတို့ကတော့ဖမ်းဆီးပြီးတဲ့အချိန်တရားရုံးကငွေရန်ချမှတ်ပြီးအလုတ်ပြန်လုပ်လို့ရတယ်လို့ဆိုပေမဲ့ရဲတွေကထပ်ဖမ်းဆီးပြီးငွေတောင်းတာကိုမပေးနိုင်တာကြောင့်တရားမဝင်ခိုးဝင်သူတွေနဲ့အတူနေဆက်ကိုပြန်ပို့တာခံရတယ်လို့လည်းဆိုပါတယ်တရားဝင်အထောက်အထားတွေရှိပြီးပြည်ထောင်စုပေးခံရတာမို့မြန်မာအာဏာပိုင်တွေအနေနဲ့ဖြည့်ရှင်းပေးစီလိုတယ်လို့လည်းဦးမိုးဝေကပြောပါတယ
်ကျွန်တော်နိုင်ငံအတော်ရှိတဲ့လူတွေတန်ရုံးကိုယ်တိုင်ဒီနိုင်ငံရဲ့ဝန်ကြီးအဲ့ဒါလေးကဒီချစ်လေးတွေချာတီးဖို့လိုတယ်။အနေညာညီနိုင်ပြီးတော့ဒီလူတွေဘယ်လိုလုပ်ရမလဲဆိုတာကိုအဲ့ဒါလေကျွန်တော်တို့ပြောပြနေတာပါ။အပိတိချာချာအခုချိန်ဒီ driver ရှိနေတော့တခုမှဖြစ်ချင်းပြီးွားတဲ့စာသိမတွေ့လို့
အခုဆိုရင်ထိုင်းတောင်ပိုင်းမှာဖမ်းပြီးတဲ့မြန်မာတွေကိုပြည်နယ်တန်ပေးပြီးတပတ်ကိုလူတရာကျော်ပြန်ပို့နေတာပါ။ထိုင်းတောင်ပိုင်းမှာ2019ခုနှစ်အတွင်းလူဦးရေ 9,000 လောက်ဖမ်းဆီးမိခဲ့ပြီးဒီထဲမှာထိုင်းမလေးနယ်စပ်ကနေမလေးရှားကိုခိုးဝင်မှုကြိုးစားတဲ့လူကုန်ကူးခံရသူတွေအများဆုံးပါဝင်တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်ရှင်
။ထိုင်းချီဆိုင် VOA သတင်းတောက်မအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါ။သောရရှင်များခင်ဗျာပြီးခဲ့တဲ့သတင်းဘက်ကစလို့ VOA ရဲ့တနင်္ဂနွေမနက်ခင်းထုတ်လွှင့်ချက်အစီအစဉ်တချို့ကိုအပြောင်းလဲလုပ်ထားရမှာအခုတော့အစီအစဉ်သစ်တစ်ခုဖြစ်တဲ့ဒုအတန်ကန္ဓာကိုနားဆင်ရမှာဖြစ်ပါတယ်ဒီအစီအစဉ်မှာတော့မြန်မာနိုင်ငံတိုင်းသားဒေသတွေကစိတ်ဝင်စားဖွယ်ရာအဖြစ်အပျက်တွေကို Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးနေတာဖြစ်ပြီးဒီတစ်ပတ်မှာတော့မွန်ပြည်နယ်ကအကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ
်မင်္ဂလာပါရှင်ဒေါ်တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနေပါမွန်ပြည်နယ်ကမင်းကလေးတူဟာလိမ်ပိုင်းဆိုင်ရာစော်ကားမှုတွေတွေ့ကြုံခန်းစားခဲ့ရပြီးတဲ့နောက်သူတက်ရမယ့်အကြောင်းကသူ့ကိုလက်မခံတော့ပါဘူးမင်းကလေးကအာဓမပြုကျင့်သူနဲ့ရရှိထားတဲ့ကိုဝင်ကနေတာလီတယောက်မွေးဖွားထားပါတယ်ဘာမှမမလုပ်ခဲ့ပေမဲ့ကျောင်းဆရာဆရာမတွေကတော့အခြားကျောင်းသားတွေအတွက်မကောင်းတဲ့ဥပမာဖြစ်မှဆိုးတယ်ဆိုပြီးကျောင်းဝန်လက်မခံခဲ့ပါဘူးဒီတစ်ပတ်မှာတော့မိဖက်မီဒီယာဖြစ်တဲ့ Mon News Agency နဲ့ဒိုအတန်တို့ဟာဒီလိုရှက်စရာကောင်းတဲ့ဒလိနဲ့အာဓမပြုကျင့်ခံရသူတွေရဲ့အမဲဆက်တွေဟာအမျိုးသမီးတယောက်ရဲ့အနာဂတ်ရည်မှန်းချက်ပန်းနိုင်ကိုဘလောက်ထိခိုက်နစ်နာမှုရှိသလဲဆိုတာကိုရှင်းပြထင်ဆက်ထားပါတယ်။ ဒီဆောင်မအပြည့်စုံကို Moon News Agency ကသတင်းတော်ဝန်ဆောင်မောင်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။ဒို့အတန်ရဲ့အခုထုတ်လွှင့်ပေးမယ့်အစီအစဉ်မှာလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုခံရသူရဲ့အမိကိုပြောင်းလဲအသုံးပြုထားပါတယ်။
ခုနှစ်ကျော်လ26ရက်နေ့ဟာမမိုးရဲ့မျက်လင်းချက်တွေပျောက်ဆုံးလူနီပါဖြစ်သွားတဲ့နေ့လေတနေ့လေဖြစ်ပါတယ်။ဦးလေးအရင်ဖြစ်သူရဲ့အတမပြုခြင်းမှုကိုခံရပြီးအခက်အခဲပေါင်းများစွာကိုကြောဖြတ်ခဲ့ပြီးတဲ့နောက်ပိုင်းမှာတော့မမိုးကအကြောင်းပြန်တဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီမှာကအတမပြုခြင်းခံရပြီးတဲ့နောက်ကိုဝန်ရရှိပြီးတားယောက်ျားလေးတဦးမွေးဖွားခဲ့ပါတယ်။ဒါပေမဲ့လည်းဒီမှာကဒီမရဲ့တားလေးနဲ့ဒီမရဲ့အနာဂတ်ကိုပြန်လည်တည်ဆောက်ဖို့အတွက်ကြိုးပမ်းချင်ခဲ့တာပါ။
ဆယ်တန်းပြန်ပြရဆိုတာအခုခင်ဗျာဆယ်တန်းအောင်မှဟိုဟာအလုပ်တစ်ခုကကျွန်တော်လည်းကကောင်းလေးရပါလေ။ဟုတ်ပြီ။သမီးမလည်းတားလေးစီရဆိုတော့သူ့အတွက်လည်းစဉ်းစားရတယ်။အဲ့ဒါကြောင့်မို့ဆယ်တန်းသမီးကလည်းတော့လည်းဆယ်တန်းပြန်ပြေချင်တာနဲ့ပြန်ပြေချာ
။ဒါပေမဲ့လည်းဒီမှာကြောင်တက်ခွင့်မရခဲ့ပါဘူး။ပါရောက်လဲဆိုတော့ငယ်ရွယ်ပြီးတော့ကလေးရှိတဲ့မိန်းကလေးတူကကြောင်တက်မယ်ဆိုလို့ရှိရင်အခြားတော့ကြောင်သူကြောင်သားတွေကမကောင်းတဲ့အတုတွေယူကြလိမ့်မယ်လို့ဆရာဆရာမတွေကထင်မြင်နေလို့ပ
ါကလေးမအေးဖြစ်တဲ့အတွက်သူတို့ကြောင်မှာကအားလည်းမခံကြဘူးပေါ့ဒါလို့လက်ခံလာလို့ရှိရင်တော့ကြောင်သားတွေကကြောင်ပြောင်းမယ်အတုယူမယ်အဲ့ဒါကြောင့်သူတို့ကကြောင်လည်းမခံကြဘူးတဲ့
မိသားစုစည်းကေဟာဟာမော်လမြိုင်မြို့မှာရှိတဲ့ကေဟာတစ်ခုဖြစ်ပြီးတော့မိဘမဲ့ကလေးတွေလိမ်ပိုင်းဆိုင်ရာစော်ကားခံရတဲ့ကလေးတွေမတရားကြိတ်ခံရတဲ့ကလေးတွေအတွက်ဖွင့်လှစ်ထားတဲ့ကေဟာတစ်ခုဖြစ်ပါတယ်။မိုးမိုးကတော့2019ခုနှစ်တုန်းကဦးလေးဖြစ်သူရဲ့အတမပြုကျင့်မှုကြောင့်ကိုယ်ဝန်ရရှိခဲ့ပြီးတဲ့နောက်ပိုင်းမှာအဲ့ဒီကေဟာမှာလာရောက်ခုတ်လုံနေတူတူဖြစ်ပါတယ်။
မင်းကလည်းကြောင်မလေးကိုရန်အောင်တဲ့ကြောင်မပေါ့နော်အမှပြီးတော့အဲ့လိုမျိုးလက်မခံဘူးပေါ့လက်လက်ခံဖို့တဲ့အဆင်မပြေဘူးဘာလို့ညောင်းနေပြောတဲ့အခါကျတော့မသိတာဟုတ်ပြီအဲ့ဆိုရင်ကျမတို့ကဟိုဒီမှာလက်မခံဘူးဆိုရင်အမှ30ကိုပြောမယ်ဆိုတော့အမှ30မသိသွားတယ်အမှ30အာထာကကိုသွားတယ်အမှ30အာထာကမှလည်းမျိုးနယ်မှုကိုပြောအောင်မဲတဲ့မျိုးနယ်မှုအရင်တန်နေအောင်မဲတဲ့
ဒါကတော့မေတ္တာဆောင်စည်းကေဟာရဲ့ဥက္ကဋ္ဌတော်တီတီနွယ်ကပြောပြခဲ့တာပါလက်ရှိအချိန်မှာမေတ္တာဆောင်စည်းကေဟာကတော့မိုးမိုးအတွက်တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုအပြင်းပြင်းအနေနဲ့ဖြေဆိုခွင့်ရရှိအောင်ပြုလုပ်ပေးခဲ့ပြီးအခမဲ့စာချက်ဝိုင်းမှာလည်းအထားခဲ့ပါတယ်
။ကလေးလေးကတော့မတီးရဖြေသိမ့်လိုက်တာပေါ့နော်။ဖြေစိတ်တော့မကောင်းဘူးပေါ့နော်။သူဟာတစ်စစ်ချိုးဒီလိုမျိုးခံလိုက်ရတယ်ဆိုတဲ့ဥစ္စာကကြတော့မကောင်းဘူးပေါ့နော်
။မိုးမိုးအတွက်ဒုမလို့အပ်တဲ့အကူအညီတွေရရှိနေပေမဲ့လည်းသူတို့ကျူးလွန်ခံရတဲ့အပြစ်တွေအတွက်ကြောင့်အမျိုးသမီးလေးတွေအပြစ်ပေးခံရတာမျိုးကမဖြစ်သင့်ဘူးလို့မွန်ပြည်နယ်ပညာရေးဌာနညွှန်ကြားရေးမှူးဒေါက်တာချွတ်ချုံမြအောင်ကဆိုပါရစေ။
ပြောတဲ့ဒီ rape case ဖြစ်သွားတာလို့ပေါ့နော်အကြမ်းဖက်ခံရတာလို့ဒီကလေးတွေကိုကြောင်းနေတာလက်မခံနေတာမဟုတ်ဘူး။ဒါပေမဲ့ငရုရဲ့ society နဲ့ငရုရဲ့ culture ကသဘောတဘာဝကဒီပေါ်မှာထားတဲ့သဘောတဘာဝကတမျိုးဖြစ်နေတဲ့အခါကျတော့သူ့ကြောင်းကိုလည်းသူ့ကိုယ်တိုင်ကလာဖို့ခတ်သွားတယ်မိဘကပြန်ထားဖို့ခက်တယ်
ဒီလိုမျိုးခွဲခြားဆက်ဆံမှုတွေကိုကျောင်းအများစုရဲ့အောက်ချုပ်ရေးပိုင်းမှာပြုလုပ်နေကြပေမဲ့ဒါတွေကတရားဝင်မှုမရှိဘူးလို့တော်ချွတ်ချွတ်မြအောင်ကဆိုပါတယ်မြန်မာလူမှုအတိုင်းအဝိုင်းရဲ့ပြစ်မှုကျူးလွန်သူတွေကိုအပြစ်တင်မှုစတဲ့ရှက်စရာကောင်းတဲ့ယဉ်ကျေးမှုတွေကမကြာခဏဆိုသလိုစီးမြင်စည်းကမ်းတွေကိုအနိုင်ယူလေ့ရှိပါတယ်လိမ်ပိုင်းဆိုင်ရာစော်ကားခံရပြီးတဲ့နောက်မှာမိဘတွေကဆရာဆရာမတွေနဲ့အချမ်းတော်ကျောင်းသားတွေရဲ့ရန်လိုတဲ့အပြုမူတွေကိုကြောက်ရွံ့ကြတဲ့အတွက်ကြောင့်ကလေးတွေကိုကျောင်းပြန်အပ်ဖို့တိုးဆောက်နေကြပါတယ်။မြန်မာနိုင်ငံလူမှုအတိုင်းအဝိုင်းရဲ့ထားတဲ့စံနှုန်းနဲ့ယဉ်ကျေးမှုကြောင့်ကျောင်းမသက်ချင်းကြတာတွေရှိတယ်လို့တချို့တော့မိဘတွေကမိမိကလေးမျက်နှာငယ်မှာစိုးလို့ပြန်မထားတာလည်းရှိတယ်လို့ဒေါက်တာချွတ်ချွတ်မြအောင်ကထောက်ပြခဲ့ပါတယ်။လိမ်ပိုင်းဆိုင်ရာစော်ကားခံရသူကလေးငယ်တွေကလည်းဒီလိုအဖြစ်မျိုးတွေကြုံရမှာကိုပို့ပြီးတော့ကြောက်ရွံ့နေကြပါတယ်
။ဒီကျတို့မှတော့ဘာမှသတ်မှတ်ထားတာမရှိဘူး။မလာရောက်မသွားရောက်ကြောင်းအရောက်ထုတ်ကိုထုတ်ရမယ်အဲ့ဒီလိုမျိုးတွေတော့တရားဝင်တတ်မှတ်ထားတာပါမရှိ
မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အိမ်တွင်းအကြမ်းဖက်မှုစိုက်ပိုင်းဆိုင်ရာအကြမ်းဖက်မှုရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကလေးတူငယ်တွေနဲ့မတန်ဆွမ်းတဲ့အမျိုးသမီးတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာတွေနဲ့ပတ်သက်ပြီးတော့ကာယကံရှင်တွေရဲ့ခံစားချက်မိသားစုဝင်တွေရဲ့ခံစားချက်တွေကိုသူတို့ရဲ့ဂုဏ်သိက္ခာနဲ့လုံခြုံမှုအတွက်ထောက်ဖော်ပြောဆိုမှုတွေမရှိပါဘူးတချို့ကတော့ဘလိုလူတွေနဲ့ပြောပြီးဘလိုဖြေရှင်းရမလဲဆိုတာကိုနားမလည်တာတွေလည်းရှိပါတယ်။ဒီလိုကိစ္စမျိုးတွေကိုတချို့တွေကဖုံးဖိထားတာတွေရှိတယ်လို့တချို့တွေကအမှန်တရားကိုဖော်ထုတ်ကြတာတွေလည်းရှိပါတယ်။လက်ရှိအချိန်မှာမော်လမြိုင်မြို့မှာရှိတဲ့အကြမ်းဖက်ခံရတဲ့အမျိုးသမီးတွေခိုးလှုံဖို့အတွက်ရည်ရွယ်ပြီးအကြမ်းဖက်ခံအမျိုးသမီးများစောက်ရှောက်ရေးကေဟာလေးတွေလည်းဖွင့်ထားတာရှိပါတယ်။ အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်ကျူးလွန်တဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဟာကြီးမားတဲ့ပြဿနာတစ်ခုဖြစ်နေတာကိုသက်ဆိုင်ရာအစိုးရတွေနဲ့ပြည်သူလူထုတွေသိရှိစေဖို့အတွက်ပြီးခဲ့တဲ့2008ခုနှစ်မတ်လကစံပြလူထုအခြေပြုဖို့ဖြိုရေးအဖွဲ့ကဥပဒေရေးရာဝန်ဆောင်မှုအတွေ့အကြုံပိုင်းဆိုင်ရာအစီရင်ခံစာကိုထုတ်ဝေခဲ့ပါတယ်အခုလိုမျိုးအကြမ်းဖက်ခံရတဲ့အမျိုးသမီးငယ်တွေရဲ့စိတ်ပိုင်းဆိုင်ရာတန်ရာတွေမဖြစ်အောင်သူတို့လေးတွေရဲ့ဘဝရှိရေးအတွက်ကောင်းဆုံးဖြစ်အောင်ဘယ်လိုနေထိုင်ရမလဲသူတို့ပတ်ဝန်းကျင်မှာရှိတဲ့လူတွေကိုလည်းဘယ်လိုဖိမကူညီရမလဲဆိုတာကိုအရင်ဦးဆုံးအသိပညာပေးဖို့လိုတယ်လို့မော်အမျိုးသမီးအဖွဲ့မှမိဆာယာပွိုင်းကဆိုပါတယ်
ဒီလိုမျိုးလိုင်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမျိုးသမီးလေးတွေပဲဖြစ်ဖြစ်ဒီအမျိုးသမီးလေးတွေကနေမွေးလာတဲ့ကလေးတွေပဲဖြစ်ပေါ့နော်သူတို့ရဲ့အနာဂတ်မှာတိုင်ငယ်စိတ်တွေဖြစ်စေတဲ့ဇာတ်တွေကျောင်းနေရွယ်ကလေးတွေဆိုရင်လည်းသူတို့ရဲ့ပေါဝန်းကျင်အတိုင်းဝိုင်းမှာရှိတဲ့လူငယ်တွေအနေနဲ့လည်းသူတို့ကိုပြစ်ပယ်မထားဖို့အသိပညာပေးမှုတွေလုပ်ရတယ်ပေါ့နော
်အကြမ်းဖက်ခံရတဲ့ကလေးတွေအထူးသဖြင့်ကျောင်းနေရွယ်ကလေးငယ်တွေဖြစ်နေမယ်ဆိုရင်တော့သူတို့ရဲ့မိဘအတိုင်းဝိုင်းနဲ့ကျောင်းမှာသူတို့နဲ့အနီးကဆုံးဖြစ်တဲ့ဆရာဆရာမတွေကလည်းထိုကလေးတွေအပေါ်ကိုနားလည်ပြီးတော့သူတို့ကိုဖေးမှကူညီဖို့အထူးလိုအပ်တယ်လို့မိစာယာပွိုင်းကထောက်ပြခဲ့ပါတယ်။လိမ်ပိုင်းဆိုင်ရာကြမ်းဖက်မှုကြောင့်ပန်းကောင်းအညွန့်ချိုးခံခဲ့ရတဲ့အမျိုးသမီးငယ်လေးတွေအရွယ်မရောက်သေးတဲ့ကျောင်းနေရကလေးတွေကကျမတို့လူမှုအတိုင်းဝိုင်းမှာအများကြီးရှိပါတယ်။မြန်မာနိုင်ငံရဲ့ပညာရေးမူဝါဒအရဆိုရင်တော့ကျောင်းနေရကလေးတွေဟာကျောင်းတက်ရမယ်ဆိုပြီးနိုင်ငံတော်ကချမှတ်ထားတာတွေရှိပေမဲ့လည်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမျိုးသမီးငယ်လေးတွေအသက်ငယ်မတိုင်းကျူးလွန်ခံရတဲ့ကလေးငယ်တွေကိုပတ်ဝန်းကျင်ကဖေးမှကူညီမှုမရှိတဲ့အပြင်အပြစ်ပြောဆိုမှုတွေကဲ့ရဲ့ရှုတ်ချမှုတွေပုံများတဲ့အတွက်ကြောင့်ကလေးငယ်တွေဟာပညာရေးကိုဆုံးခန်းတိုင်အောင်မတင်ကြနိုင်ဘဲပညာရေးတစ်စိတ်တစ်ပိုင်းနဲ့ကျောင်းကနေထွက်လိုက်တဲ့ကလေးတွေလည်းရှိပါတယ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမျိုးသမီးတွေအတွက်စိတ်ပိုင်းဆိုင်ရာပြန်လည်ကုစားမှုတွေ၊ကျန်းမာရေး၊ပညာရေး၊လူမှုရေးနဲ့ရှေ့ဆက်သူတို့ရဲ့ဘဝအလုံးချုံမှုရရှိအောင်အဖက်ဖက်မှဝိုင်းဝန်းကူညီဖိမဖို့လိုအပ်ပါတယ်။အခုလက်ရှိအချိန်မှာတော့မိုးမိုးတယောက်ဒူမရဲ့အနာဂတ်ရည်မှန်းချက်ပြည့်ဖို့အတွက်အခက်အခဲတွေကြားစူးစမ်းနေရဆဲဖြစ်ပါတယ်။ဒူမကြောင်းမတက်ရတဲ့အတွက်ကြောင့်စာလိုက်နိုင်အောင်မနေစူးစမ်းနေရတယ်လို့ဆိုပါတယ
်။ကျောင်းလည်းမတက်အပြင်းပြင်းနဲ့ဆိုတော့နည်းနည်းအခက်ခဲရှိတယ်ပေါ့မလဲ။ဒီမှာလည်းစာတက်ခါရတယ်၊စစ်စစ်မှာလည်းတက်ခါမှတ်ခါရတယ်ဆိုတော့တော်တော်အခုစစ်စစ်မှာကျတော့တက်ခါလည်းရတယ်လေ။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency မှသတင်းထောက်ဝန်ဆောင်မွန်ဇာနီနဲ့ Jared Downing တို့ဖြစ်ပါတယ်။အပတ်စဉ်ကျန်းသာရေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒိုးအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျုံတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ထားဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးနေတဲ့ဒိုးအတန်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA ကတင်ဆက်နေတဲ့သတင်းတွေနဲ့အတူရုပ်သံအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေကိုဖတ်ရှုနားဆင်လို့ရဆိုရင်တော့ burmese.voanews.com internet ဆာမျက်နှာကိုလာရောက်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ကနေတရင်းခွနေနေမနက်ဘက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညဓာတ်ရိုက်လီလိုင်းအစီအစဉ်အလှည့်ရောက်လာပါပြီ။ပြည်ပကဖြစ်နေတဲ့ဒေသတွေမှာလက်နက်ကင်အဖွဲ့အစည်းတွေကအရာသားတွေကိုအကြောင်းမျိုးမျိုးနဲ့ဖမ်းဆီးတာရှိနေသလိုအခက်မသိရင်အသက်ပါဆုံးရှုံးရတဲ့အထိကြုံရတတ်ပါတယ်အခုဆိုရင်ချင်းတိုင်းသာလွတ်တော်အမတ်တူကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထိဖြစ်လာပါတယ်လက်နက်ကင်ပဋိပက္ခတွေကြားအရသားတွေကိုဘယ်လိုအကာအကွယ်ပေးမလဲဆိုတာနဲ့ပတ်သက်လို့စနေညတိုက်ရိုက်လီလိုင်းအစီအစဉ်မှာကိုအောင်လွင်ဦးဆွေးနွေးတင်ဆက်ထားပါတယ်
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုက်စီစဉ်မှာတော့ဒီလက်နက်ကင်ပရီဖက်တွေချမ်းမှာရက်သားတွေကိုဘလို့အကောက်ွယ်ပေးနိုင်မလဲဆိုတော့ဆွေးနွေးသွားမှာပါပရီဖက်ဖြစ်ရဒေသတွေမှာလက်နက်ကင်ဖွဲ့စည်းတွေကရက်သားတွေကိုအကြောင်းမျိုးမျိုးနဲ့ဖမ်းတာစီးတာတွေရှိနေသလိုပဲအခက်မသိရင်အသက်ပါဆုံးရှုံးရတဲ့အထိလဲမကြာခဏကြုံနေရပါတယ်ဆိုတော့ဒီလက်နက်ကင်ပရီဖက်တွေချမ်းမှာရက်သားတွေအကောက်ွယ်မဲ့နေရတာဘာကြောင့်များပါလဲရက်သားပြည်သူတွေလုံခြုံရေးဘယ်သူတွေကဘလို့တာဝန်ယူနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပြင်နိုင်ဆွေးနွေးဖို့အတွက်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေသန်းနောက်လူခွင့်လှူရှားသူရှင်းနေရေးဦးသိန်းသန်းတို့ကိုဖိတ်ကြားထားပါတယ်ဆိုတော့ကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းမောင်ရောက်နေဖြစ်တာမျိုးအစီအစဉ်ကိုအခုပဲဆက်လိုက်ချင်ပါတယ်ကျွန်တော်တို့ဒီအရင်ဆုံးအနေနဲ့ကတော့ဒီလက်ရှိအခြေအနေပုံမှာသုံးသပ်စေချင်ပါတယ်အခုဒီနောက်ဆုံးမှဆိုရင်လည်းဒီချင်းတိုင်းသာလွတ်တော်အမတ်တယောက်ကိုအေးဖွဲ့ကဖမ်းထားတာရှိပါတယ်ဟိုဒီစောပိုင်းမှာတော့လည်းအိန္ဒိယနိုင်ငံသားတချို့ကအဖမ်းခံခဲ့ရတာရှိပါတယ်ဟိုဒီထက်ပြန်လွတ်လာတဲ့သူတွေရှိမှလည်းတချို့ကလည်းဒီဖမ်းတာစီတာတော့တေကြရတယ်ဟိုဒီမတိုင်ခင်မှာတော့လည်းရခိုင်ပြည်နယ်မှာစစ်တပ်ကဖမ်းထားတော့ရဲသားတွေတေခဲ့ဘူးတာတွေလည်းရှိပါတယ်ဟိုတကယ်တော့ဒီပြဿနာတွေကဒီရခိုင်ပြည်နယ်မှာလည်းမဟုတ်ပါဘူးတခြားတိုက်ပွဲတွေဖြစ်တဲ့ဒေသတွေမှာလည်းကြုံနေရတာပါဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေဆရာဦးပေသန်းဟိုရေဝီကသုံးသပ်ပေးပါလားခင်ဗျာဒီပရိပကတ်ဖြစ်တဲ့ဒေသတွေမှာဒီလိုဖြစ်စဉ်တွေဟာဖြစ်ရိုးဖြစ်စဉ်ပြဿနာတစ်ခုလို့ပဲကျွန်တော်တို့သဘောထားရမှာလားဒါမှမဟုတ်အခုကြုံနေရတာတွေကတာမန်ထက်လွန်ခဲ့တဲ့အခြေအနေမျိုးအများရောက်နေသလားဆရာ
ဟုတ်ကဲ့ဒီကအချိန်ကြီးပြောချင်တာကတော့ကျွန်တော်နိုင်ငံမှာလူလိုင်းနဲ့ဒီမိဖွားလာတဲ့ဒီတင်းစီတောက်လောင်ခဲ့တာနှစ်ပေါင်း80ကျားခဲ့ပါပြီတမန်တော်တိုင်းနာလက်နက်ကြိုင်ကြီးကမှတစ်ဖက်ကိုတစ်ဖက်အပြတ်ချိန်မုန်းနိုင်အနိုင်ရခဲ့တယ်ဆိုတာလည်းမရှိပါဘူးဒါကမသိရှင်းအောင်ဆောင်နေလို့မရတဲ့တမိုင်းတင်ထားတာဖြစ်ပါတယ်ဒီစိုးရဲကမှတင်းပေါင်းခတ်တဲ့ကမှဒီလိုရမျိုးကြောင့်ဖြစ်ကြရတယ်ဖိုက်ချီခံရရတယ်စိတ်ဆက်ပြက်ခံရရဲမိုင်းကြီးကြီးကြီးတော့တေးတာပြီးဒုက္ခရောက်တာပြီးအခုဒီကြီးဖြစ်ပါတယ်အခုဆိုရင်တမိုင်းကလုံးမှာစိတ်ရင်းဆောင်နေဆိုတိတ်ရှိပြီးတော့ဒုက္ခရောက်နေရတယ်အင်ပြန်ရဖို့လမ်းမမြင်သေးပါဘူးတချို့နေရာတွေမှာကျင်းစစ်ပွဲတွေကပြိမ့်နေရတယ်အပြင်းထွက်တယ်မရဘူးရှားရှားပွေစားအမင်းသားတွေကတော့ဖက်တယ်မရဘူးနေ့နေတဲ့စကားကမနေ့တိုင်းနိုင်မဲ့ဒီတိုင်းခံကြည့်နေကြတယ်ပူဆိုးတာကအထက်ကိုအားပြီးနေဆိုရင်နောက်တစ်ခါကတန်တရားနဲ့ဖမ်းချရာထောင်ချတာတတ်ချက်တာနှိမ့်ချက်တာတွေကြောင့်အပြစ်မဲ့ပြည်သူတွေဟာကျင်းကြောင်းကြပြီးတော့ဆောက်ပြည်အမြဖြစ်နေကြတယ်။ဒါကြီးအားလုံးကဒီကမ်းဆိုတော့စိတ်ရဲ့အမိစ္ဆာတွေပဲဖြစ်ပါတယ်။ဒီစိတ်ကြောင့်ပြည်သူတွေဒုက္ခရောက်ကြရတယ်။ဒီစိတ်ကြောင့်နှစ်ဖက်စစ်တီးနိုင်ငံသားတွေကြက်ဆုံခဲ့ရတယ်။ဒီစိတ်ကြောင့်နိုင်ငံလည်းဝဲပြန်ကြက်ခဲ့တယ်။ဒါကြောင့်ကိုယ်ချင်းချင်းကြားမှာဖြစ်နေတဲ့ဒီစိတ်တွေကြက်တန်တော့အများဆုံးမလုံနိုင်ကြဘူးဆိုရင်ဒီအစိုးတံတရားကရိတ်ထနိုင်ကြမှာမဟုတ်ပါဘူး။ကိုယ်အကြောင်းပြောချင်းနဲ့ကိုယ်တစ်ဖက်ကိုတစ်ဖက်အစ်ပုံချနိုင်နေဆိုရင်တော့ဒီမှာရလမ်းကြောင်းမှန်ကိုဘယ်တော့မှမရောက်နိုင်ပါဘူး။ PP တွေကလည်းဆက်ပြီးတော့ဒီလိုဖြစ်တာဒုက္ခရောက်နေကြအောင်မယ်လို့ကြောင်းမြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ဆရာဦးပေသန်းဒီလိုရက်သားတွေဟိုကာကွယ်မဲ့တဲ့အခြေအနေရောက်နေတာကအတိကဘာကြောင့်လဲဒီလက်နက်ကန်အဖွဲ့စည်းတွေဘက်ကဟိုစီးလို့ကန်းလို့လုံနေကြတာမျိုးလားဒါမှမဟုတ်ဥပဒေအကာအကွယ်တွေအားနည်းလို့လားအတိကလက်ရှိဟိုကြုံတွေ့နေရတဲ့အခင်းအကျင်းမှဆိုဘာကြောင့်ဖြစ်နေရလဲဆရာ
။ဒါကတော့ကျွန်တော်ကတိုက်ကြဆရာကလေအဲတစ်ခုတစ်ခုအနိုင်သိကြတာဟုတ်ဘယ်သူမှအချင်းမခံဘူးဒီတော့အဲ့ဒီစစ်ပွဲတွေအွန်လိုင်းတို့တဲ့ဒီလိုရဲ့ဟာလာဆရာအနိုင်ရဖို့အတွက်ဆိုရင်ဒါကစီဒီကဒီတိုက်ကြတွေမှာအများကြီးကြားက contact ကြီးအဖြစ်နေတယ်။ဒါဆိုစိတ်တိုက်ရဆိုတာစိတ်တိုက်ရစိတ်တိုက်ရတာမဟုတ်ဘူး။နော်အခုထောက်ခံမှုတွေရှိနေ၊ပူအောင်ဆောင်ရွက်တွေရှိနေ၊ဆန့်ကျင်တွေရှိနေ။အဲအဲ့ဒါတွေကိုတွားပြီးတော့မဖက်စလုံးကအရင်းအမြစ်နေနေချင်းအဲဒါကျွန်တော်တို့ကဟိုဒီချေအလင်းစာရုံတွေကိုပြည်တွေကချက်ပြီးတော့ခံရအောင်ပါပဲ။အဲစိတ်တိုက်ရဆိုတာအဲ့ဒီတော့ကုသရှိနေဒီပေါ်မှာလည်းဒီပြက်နာတွေဟာအများကြီးရှင်းနေတယ်လို့ကျွန်တော်ထင်တယ်။ပြီးတော့ဘုသူ့မှာတာဝန်ရှိရဲဆိုတာဝန်ရှိရတယ်ကအများကြီးပေါ့နော်။အော်ဒီကိစ္စတော့ကျွန်တော်နောက်မှာပဲပြသရှင်းနေချင်ပါတယ်။ဒါနဲ့ကျွန်တော်တို့ဒီကမှာတော့ဒီစိုက်ရဲတွေကတတိယပြည့်ပြီးတော့ပြင်ထားရတဲ့အတွက်နဲ့အဲ့ဒီအပေါ်မှာဒီအဓိကတာဝန်ရတော့နော်။အော်ဒီတစ်ဖက်စိုက်ရဲတွေကိုပေါ်ဆောင်နေတဲ့ပုံစံလေးပေါ့။အဲဒါကကျွန်တော်ကပြောတဲ့အတိုင်းပေါ့နော်။ညီချင်းရေးရန်ကြီးကိုဆက်မလျှောက်ပဲနဲ့အဲကိုယ့်အတွက်သူ့အတွက်အဲ့တော့ဒီကတက်ပြီးတော့အနိုင်ယူနေရမယ်ဆိုတဲ့စိတ်ဆန္ဒနဲ့အဒီကမှာဆက်ပြီးတော့ဖြစ်နေတယ်လို့ကျွန်တော်မြင်ပါတယ်နော
်ဟုတ်ကဲ့ဆရာဦးပေးသန်းဆွေးနွေးရကျေးဇူးပါဆိုတော့ရှင်းနေဦးတိန်တန်းဦးကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဆိုတော့ဆရာဦးတိန်တန်းဦးရဲ့လက်ရှိဒီပိပကတ်တွေဖြစ်နေတာအခုရခိုင်ကတော့အခြေအနေကတော့ပိုဆိုးတာပေါ့လေတကယ်တော့တခြားဒေသတွေမှာလည်းအလားတူဖြစ်နေတာရှိပါတယ်ဒီအရသားတွေဖန်ခံစည်းကမ်းရတာတွေအခက်မသိရင်တရားရဲ့အဆင့်တိဖြစ်နေပါလေဆိုတော့ဒါတွေကဟိုပရိပကတ်တွေဖြစ်တဲ့နေရာတွေမှာဒါဖြစ်ရိုးဖြစ်စဉ်ပြဿနာတစ်ခုလို့ပဲကျွန်တော်တို့သဘောထားရမှာလားဒါမှမဟုတ်လက်ရှိကြုံနေရတဲ့နေရာတွေကတာမန်ထက်ပိုတယ်လို့ပြောနိုင်လားဆရာ
ဟိုနေမျိုးစုံလုံးပြောလို့ရမယ်ဒီလားတစ်ခါကလည်းဖြစ်ရိုးဖြစ်စဉ်လို့ကျွန်တော်တို့ပြောရဖို့ဖြစ်တယ်ခင်ဗျားဗမာပြည်ကြီးရဲ့စစ်တွင်မှာတိုင်းရင်းသားပြည်သူအသီးသီးကဒါတွေခံစားကြရတာကြားနေပါပြီနောက်တစ်ခါကလည်းပဲအခုကြာတော့အဲ့ဒီအချိန်နဲ့ထူးခြားတဲ့အချက်တွေပေါ့နော်ဒီကျွန်တော်တို့ဆွဆွဲချက်တွေရတက်မတော်ဘက်ကဘယ်လိုလုပ်တယ်ဘယ်လိုကျူးလို့နေဆိုတဲ့အချက်မျိုးတွေပဲကျွန်တော်တို့တစ်သက်လုံးတွေ့ကြရတာပေါ့နော်ဒါခုကြာတော့ဟိုအဲ့ဒီအချက်ထိုးလာပြီးတော့ကျန်တဲ့အီးပေါ့တနက်ကန်ဖွဲ့စည်းတွေဘက်ကတိုင်းသားတွေဖန့်သွားတာအရေးယူဆောင်ရင်ဒါအခုလောလောဆယ်ကျွန်တော်တို့ပြည်သူ့တော်ကိုလည်းဥပဒေတင်ကိုဖန့်ထားတာစတဲ့အချက်မျိုးတွေပေါ်လာတဲ့အခါကြာတော့အခုအချိန်နဲ့အတန်အန်ဖြိုးဖြစ်စနေဟိုကြော်တက်လာပြီ။ဟောဆိုတက်မတော်ဘက်ကကျူးလွန်တဲ့ကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်တို့က1959ဒါတက်မတော်ဥတွေရှိတယ်၊နေဥတွေရှိတယ်၊နောက် rule of engagement ပေါ့ဗျာ။သူတို့လိုက်နာတဲ့စီမင်းစည်းကမ်းတွေရှိတော့ဟိုသက်ဆိုင်ရာအဖွဲ့အစည်းကကျူးလွန်တဲ့အခါမှာကျွန်တော်တို့ကာဝေးဥစဉ်စီဒီဥတွေနဲ့ညီပြင်ပြတိုင်တန်းခွင့်ရှိတာပေါ့နော်။ဒါဆွမ်းလို့ရှိရဲ့အရေးယူဆောင်ခြင်းမရှိတာမရှိတာတပိုင်းကျွန်တော်တို့ပါအရေးယူဆောင်ဆရာဥတွေရှိတယ်။ဒါပေမဲ့အဲ့လိုလက်ထက်ကအပေါ်စီးကပေါ်သွားလုတ်ကင်သွားတဲ့ကိစ္စကြောင့်ကျွန်တော်တို့ကဘာနဲ့တုတ်ပြန်မှာလဲဆိုတဲ့ပြဿနာရှိရလားအခုကတော့တိုင်းလူကြီးသားတွေကတိုင်းနော်တပီလူတွေကဟိုဘက်တစ်ဖက်ထဲရဲ့အင်ပန်းနေဆက်မှုတွေမဟုတ်တော့တစ်ဖက်တစ်လုံးကညီမနေဆက်ခံနေရပြီနော်ဒီဘက်ကလူကဟိုဘက်ဒါဟိုဘက်ကလူရဲ့ဘက်သားလို့ဆိုဆိုတယ်ဟိုဘက်ကလူကဒီဘက်ကလူကဘက်သားလို့ဆိုဆွဲတယ်ဆိုတော့အခြေမျိုးတွေမှာပြည်သူလူကမလုတာမလက်တာဒီရတာကြောက်ရဲ့အခြေအနေမျိုးတွေကတဆင့်ပေါ့နော်တက်စင်တက်စင်ဘူးဆူလာတရားဝင်စုံမှုလည်းမရှိဘူး။နောက်တရားမျှတမှုလည်းမရှိဘူးပေါ့။ rule of law နောက် fair and square လည်းမရှိဘူး။အဲ့ဒီအခြေအနေမျိုးမှာပြည်တွင်းစစ်မရင်ရက်ဆဲပြီးတော့ပြည်တွင်းရင်းမရသမျှကတော့ဒီပြဿနာတွေပြည်သူတွေအားခါးစည်းခံနေရအောင်ပဲကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဆရာဦးတင်တန်းနောက်တစ်ပိုင်းကလည်းကျွန်တော်မေးချင်တာအခုကျွန်တော်တို့ဖြစ်နေတဲ့ဟာကအခုပေါ့လေဟိုလက်ရှိကြုံရတဲ့အခြေအနေမှာဒီလက်နက်ကင်ဖွဲ့စည်းတွေကစီးလုကန်းလို့လုပ်နေကြလို့လားဒါမှမဟုတ်ဥရရဲ့အကာအကွယ်တွေကအားနည်းလို့လားအဓိကဖြစ်နေရတဲ့အခြေအနေကဘာကြောင့်ဖြစ်ရလဲလို့ဆရာအနေနဲ့သုံးသပ်မိလဲ
ဥရရတော့ကျွန်တော်တို့ဗမာပြည်မှာဟိုပြည်သူတွေတော့ရှိတာပေါ့ဗျာအရှိမေများအားနည်းတယ်ပေါ့လက်နက်မပြီးတဲ့နေရာတွေရှိတယ်ဥပဒေပါဆိုလိုချင်တာကကျွန်တော်တို့စစ်ပွဲတွေဖြစ်ပွားပြီးတော့နေစုံနေပြားဒီပါကိစ္စအနေမှာဥရအားနည်းတယ်မရှိဘူးလို့ကျွန်တော်ထင်တယ်ဗျာချိုးပေါက်ကြတာပဲပေါ့နော်သူဆွေးကြတဲ့လက်ရှိတကယ်လည်းသူဆွေးကလို့ရေးယူဆောင်ခါကလည်းရှိတယ်။အဲ့တော့တစ်ဖက်မှာဟိုကတော့ခုနကျွန်တော်ပြောသလိုပဲတက်မတော်ပဲပါ1959ဒါဒီတက်မတော်ဥပဒေရှိတယ်၊ဥပဒေရှိတယ်။သူတို့ကချိုးပေါက်လို့ရှိရင်ကျွန်တော်တို့ပြောကြရရှိသေးတယ်။အခြားတစ်ဖက်ကဆောင်ရွက်တယ်ဆိုရင်ကျွန်တော်ဘာမှပြောကြရမရှိဘူး။ပြောကြရမရှိဘူးဆိုတော့တကယ်တော့ rule of law တရားဝင်စုမှုကတော့ဒါဒီမှာစိတ်သုံးပွင့်ပြောက်နေတယ်လို့ကျွန်တော်တို့ပြောပါပါ။အထူးသဖြင့်ဒီရစ်စစ်ကြီးရဲ့ဒီအချိန်ဩဇာအောက်မှာဒီရစ်စစ်တိုက်ပွဲစဉ်တွေအောက်မှာဒီရစိတ်ပြဿနာတွေအောက်မှာတော့ဒီပြဿနာတွေကျွန်တော်တို့ရတရားဥပဒေစိုးမိုးမှုဆိုတာမရှိတဲ့လောက်ဖြစ်နေပြီးတော့ဒီလူတွေကနှစ်ဖက်စလုံးကဒုက္ခပြေတာခံနေရတဲ့အခြေအနေဖြစ်တာပေါ့နော်ဆိုလိုချင်တာဒီဘက်မှာတော့ကျွန်တော်တို့ပြောရချင်တယ်ကျွန်တော်တို့ဒီဥတွေကကျွန်တော်ပြောကျွန်တော်တို့ကကန်ကွယ်ပြီးတော့ဒါလို့ချိုးပေါက်ပါတယ်လူသင်္ဘာတွေဆိုတော့တစ်ဖက်မှာကျွန်တော်ပြောရမှရှိပြောရမှရှိအဖန်သွားတယ်ဒါသုံးဆန်းစစ်စစ်ကရှိတယ်ဒါသူတို့ဥတွေနဲ့ရေးယူပြီးပြတယ်သူတို့ဥတွေကတော့မှန်နေမှမှန်မှုတွေတော့မသိဘူးမသိနိုင်ဘူးနော်ဘယ်လိုလဲစုံစမ်းစစ်တယ်မပြောနိုင်တဲ့အခါကြတော့ ပြည်သူတွေရဲ့ဘဝတကယ်ကိုမင်းနှခါနာမျိုးစားပင်ဖြစ်ပြီးတော့တရားဥပဒေစိုးမိုးမှုကင်းမဲ့တဲ့အနေအထားမျိုးရင်ဆိုင်နေရတယ်ဒီဟာရဲ့အရေးနဲ့ root cause ဖြစ်တဲ့ပြည်သူစိတ်ရဆဲနိုင်မှသာပြည်သူညီရမှသာဒီကိစ္စကိုဖြေရှင်းနိုင်မှာတော့ဆိုပြီးတယ်
โอเคเสี่ยวตินเนี่ยซุนนี่ละเจซูบาสรอกจนเราดิซุนนี่เว่ไอ้ตัวโกได้ไอ้ดิ Facebook บอเนี่ยมาแชทเบ้เนี่ยละชื่อโหเลยเว้ยดีเนี่ยมาพอแจกินมาเลยตูก็รอไซโกสรอกอะเคาท์เนี่ยมาตูก็รออะกูโหลขึ้นนี่ละกาเนี่ยเพศะลงมาตาวินชื่อบาเดะอะกูเอโกเลยပြောจินมาเดะอะยะทาสุยาโหทุกข์มาไปบาเนสรอกตูก็ยี้บาเดะนาวตูก็รอโกเอเดะตูก็รอจนเราก็รอเดะโหลยิงโหตูโหลเว้ยပြောจินมาเดะตัมโลก็ตบอราจี้ๆเนี่ยပြည်သူလူထုကိုဘယ်တော့မှဆက်ဆင်တာကိုမမြင်ရပါဘူးခင်ဗျာဆိုပြီးတော့သူကရေးပါတယ်နောက်ထပ်စာတချို့လည်းရှိပါသေးတယ်မက်ခွန်ညူဖတ်ပြပေးပါဦးခင်ဗျာ
တယောက်ကချမ်းမြေ့အောင်ဆိုတဲ့အကောင့်မှာဘာအဖြစ်မှရှာစရာမလိုဘူးစစ်ဖြစ်တဲ့နေရာအလုံးနာကရွာသူရွာသားခလေးကအစအေးအေးဘက်တော်သားတရင်ပေအပေးအမြောက်တွေးကြည့်ပဲအရက်သားဝစ်စုံနဲ့တနက်ကင်ရဲနဲ့စစ်သားမြင်ရင်ချောင်းပြစ်ပြန်ပြစ်လိုက်တော့လက်နက်ဖွဲ့ရာရဲပြေးဝင်အရက်သားအယံဆောင်ထိတ်တိုက်တွေ့လို့ပြစ်ခတ်လို့သေးတော့အရက်သားလို့ကြေညာအားကစားဝစ်စုံနဲ့သေးရင်အေးအေးလို့မှတ်စစ်ဖြစ်အောင်စပြီးမိမွေတာအေးအေးအရက်သားအစ်စ်မှန်ဆိုရင်တိုက်ပွဲဖြစ်တဲ့နေရာနဲ့ဝေးဝေးနေကြမှာပေါ့လို့ရေးထားပါတယ်နောက်တစ်ယောက်ကတော့ပီတာကိုကိုပါနှစ်ဖက်လုံးမှာတာဝန်ရှိသလိုတာဝန်အရှိဆုံးကတော့အစိုးရတက်မတော်လို့ဆိုပေမဲ့တာဝန်အမဲဇုံးလို့လည်းပြန်ပြောရမှာပါပဲကျွန်တော်တို့ရွာတွေမှာကြည့်လိုက်မယ်ဆိုရင်ရာဇဝတ်မှုကျူးလွန်တာချင်းအတူတူအစိုးရတက်မတော်ဘက်ကအဆိုးဆုံးပါပဲကြောက်ရတာချင်းအတူတူအစိုးရတက်မတော်ကိုပိုးပြီးကြောက်ရတာအမှန်ပါကျွန်တော်တို့ပြည်သူတွေအတွက်အကာအကွယ်မဲ့လွန်းနေပါပြီအဖြေကတော့ရှင်းပါတယ်ပြည်သူတွေကိုငဲ့ပြီးငိမ့်ချမ်းရေးလိုလားကြတဲ့တိုင်းရင်းသားလက်နက်ကရဲတနိုင်ငံလုံးမှာရှိတဲ့ပြည်သူရဲဘာလို့စံတာမပြည့်ရတာလဲဆိုတာအလုံးသိနေကြတဲ့အတိုင်းပါပဲလို့ရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာရေးလဲအီးမေးလ်တွေနဲ့တော်ဒီ Facebook ပေါ်ကပြပို့ထားရတော်တော်များရှိနေပါသေးတယ်။နောက်စာဇောင်ကတော့မောင်ဝင်းဟန်အင်းလေးပါ။သူကတော့အခုလိုစန့်ကျင်ဘက်လက်နက်ကင်အဖွဲ့အစည်းနှစ်ခုရမှာအပြစ်မရှိတဲ့အရသာပြည်သူတွေတည်ချေထန်ရတာတွေအိုးရင်စွန့်ခွာထွက်ပြေးနေရပြီးစားရမယ့်တောက်ရမယ့်ပညာမသင်နိုင်ချမ်းမရေးဆက်ရှောက်မှုမရစတဲ့ဒုက္ခဆင်းရဲမှုတွေနဲ့ကြုံတွေ့နေရတာနှစ်90တောင်ရှိနေပါပြီ။အစိုးရဆက်ဆက်အခုလိုစစ်ဘေးစစ်တမ်းကြောင့်ပြည်သူတွေရဲ့လူမှုဘဝတွေလုံခြုံအေးချမ်းမှုကိုတာဝန်မယူနိုင်တာစိတ်မကောင်းစရာပါ။လွတ်လပ်ရပြီးကလေးကဖြစ်နေတာဆိုတော့လွတ်လပ်တဲ့နိုင်ငံတကာနိုင်ငံရဲ့အနေအထားကအနှစ်သာရကင်းမဲ့နေတယ်လို့ပဲပြောရမလို့ဖြစ်နေပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ဝင်းဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့2008အခြေခံဥပဒေမပြင်းစင်နိုင်သေး၍ဒီလိုပြဿနာတွေမကြမကြဖြစ်နေမှာပါပဲဒီမိုကရေစီစံချိန်စံညွှန်းအရပြည်သူတွေကတခဲနဲ့ထောက်ခံရွေးချယ်ပေးလိုက်ပြီးတက်လာတဲ့အာဏာရအစိုးရအောက်မှာစစ်တပ်ပြည်ထရေးနေဆက်ရေးရဌာနတွေမရှိသေး၍ဒီလိုဖြစ်နေအောင်မှာပါပဲဒီလိုသာဆက်သွားနိုင်မယ်ဆိုရင်တိုင်းပြည်အတွက်ပို့ပြီးရင်းလေးစရာတွေအများကြီးရှိနေနိုင်ပါသေးတယ်ဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ AW ဆိုပြီးတော့သူ့အကောင့်ကိုနာမည်ပေးထားပါတယ်သူကတော့အခုကဘယ်နေရာပဲကြီးကြီးပြည်သူလူထုအတွက်ကအရန်ကိုအကာအကွယ်မဲ့တဲ့နိုင်ငံလို့ဖြစ်နေတာပါတဲ့ဒါကဘယ်သူကြောင့်ရဲ့လို့မဟုတ်ဘူးကျင့်သုံးတဲ့စနစ်ဆိုးတွေကြောင့်ဖြစ်ရတာပါလူပြောင်းဖို့မလိုဘူးတမန်တော်ဝင်ကြီးတွေကာဝေးဦးစီးချုပ်တွေဒူးစီးချုပ်တွေပြောင်းနေစရာမလိုဘူးအဓိကစနစ်ဆိုးတွေသာပြောင်းဖို့လိုတာပါဒါမှသာပြည်သူအတွက်အကူရလည်းရှိစီရတဲ့အနေထားလည်းရှိလာမှာမလွဲမသွေပါဆိုပြီးသူကရေးထားပါတယ်ဆိုတော့တောထရှင်ရဲ့စာရည်ထဲမှာတော့မတူကွဲပြားတဲ့အမြင်တွေတွေ့ရပါတယ်ရေဝီယာပြောမယ်ဆိုရင်တော့ဒီနယ်မြေဒေသမလုံခြုံရင်တရားဥပဒေစိုးမိုးရေးကလည်းနောက်ဆက်တွဲအနေနဲ့ပြက်ပြားလာတတ်ပါတယ်ဟိုပိုဆိုးတာကတော့ပြောမယ်ဆိုရင်ဒီဖမ်းတဲ့စီးတဲ့ဖြစ်စဉ်တွေဖမ်းဆီးထားတော့မှအသက်ဆုံးရှုံးတဲ့အထိဖြစ်တာတွေရှိမှလည်းတာဝန်ယူမှုတာဝန်ခံမှုတွေလည်းမတွေ့ရတော့ဖြစ်နေပါတယ်ဆော့ဆော့တော့ဆရာဦးဖေသန်းကဒီနေရာမှာကျွန်တော်တို့ဟိုစနစ်မကောင်းတာကိုလည်းထောက်ပြထားတာလည်းရှိခဲ့ပါတယ်ဆိုတော့ဒီနေရာမှာဆရာဦးပေသံကဗျာဟိုတာဝန်ယူမှုတာဝန်ခံမှုတွေဖြစ်ခဲ့တဲ့ကိစ္စတွေမှာအားနည်းနေရတာတွေရောအထက်ကဘာကြောင့်ဖြစ်ရတာလဲဒီလိုတာဝန်ယူမှုတာဝန်ခံမှုတွေအားကောင်းလာဖို့ကျွန်တော်တို့မှလုပ်နိုင်တဲ့နည်းမရှိတော့ဘူးလားဆရာ
ဟုတ်ပါတယ်တာဝန်ခံမှုတာဝန်ယူမှုကဒါဖြစ်ဖြစ်နေတဲ့အချိန်မှာတော့ဒါမျိုးတွေကတည့်ရခဲ့ပါတယ်ဥပဒေဆိုတာကကျွန်တော်နိုင်ငံမှာဘယ်လိုလဲဥပဒေဒီဒါဆိုမူကအားနေတဲ့အချိန်မှာအဖြစ်ဖြစ်တဲ့ဒေတာတွေမှာဆိုရင်ဥပဒေဆိုတာလုံးဝမရှိတော့အာကျွန်တော်ပြည်သူကခံစားနေရပါတယ်အဲဒါကြောင့်ပြည်သူကလက်သက်စလုံးကိုဟိုကြောက်နေရတာပေါ့နော်ဒါမှမဟုတ်စစ်မှုတွေကိုလာကြည့်ရင်ဘယ်သူကပိုဆိုးတယ်အဲဘယ်သူကကောင်းတယ်ဆိုတာကိုလည်းအဲတကယ်တမ်းမြင်နိုင်ပါတယ်ဒါတော့ဒီချိန်မှာတော့ဝါကြီးကညံ့နေပါဗျာဒါတော့တကယ်တမ်းတာဝန်ခံမှုတာဝန်ယူမှုရှိနေဆိုရင်တော့အဲ့ဒီခုနပြောတဲ့ပြည်ထောင်စုကမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေပေါ့နော်စံတော်နဲ့တိုင်းပြည်နယ်နဲ့တိုင်းအဖွဲ့တွေကပထမဆုံးသူတို့က အဒီကိစ္စကိုဖြေရှင်းရလိမ့်မယ်။ထက်တဲ့ကိုယ်ပေါင်းပတ်တဲ့နေလက်မကန်အဖွဲ့တွေမှာတာဝန်ရှိပါတယ်။ဉာဏ်ရည်သကောင်းကိုရောက်ဖို့အတွက်အပြည့်အစုံမျက်မှတ်ပြတာနဲ့ရှင်းလင်းဆောင်ရွက်ဖို့လိုပါတယ်။ဒုတိယတာဝန်ရှိသူတွေကတော့ဒါနိုင်ငံတော်အစိုးရဖြစ်ပါတယ်။ဒီကနိုင်ငံတော်ရဲ့တည်ရေးဆိုင်ရာဥတွေရှင်းမှုရေးတာဝန်ပြည်ဓာရီတို့တာဝန်ခံတာဝန်ယူရတဲ့အခွင့်အရေးဖြစ်ပါတယ်။ဒီလိုဂျောင်းဝင်ဆောင်ရွက်မှုပြားပြီးတောင်းဆိုမှုတွေကအားနည်းနေတယ်လို့ကျွန်တော်မြင်တယ်။မောက်တာဝန်ရှိတဲ့သူကတော့တတိယမြေရာတမားတွေဖြစ်ပါတယ်။တတိယမြေရာတမားတွေကမြေပြင်ကိုကိုးကွယ်ပြီးအမှန်တရားတွေကိုပြည်သူတွေကိုရဲရဲဝံ့ဝံ့ချက်ပြဖို့လိုပါတယ်။တတိယတမားတွေကချက်မှရဲ့ချင်းချင်းကိုရှိချင်းချင်းမပြည့်ဘူးရှင်။ပြည်ပြင်မှာအဖြစ်မှကိုမချက်ပြရဲဘူးရှင်။ပြည်သူတွေကအဖြစ်မှကိုမပြည့်ဘူးတဲ့အမှားခွဲခြားနိုင်တဲ့အောက်ချင်မှာအချင်းချင်းစိတ်ဝမ်းကွဲပြားပြီးမချူးချင်းမငြင်းညွတ်နဲ့ခရီးချက်သွားနေကြရပါလိမ့်မယ်။အဲ့တော့နိုင်ငံတော်ရဲ့ဒုက္ခအားလုံးရဲ့မြစ်ပြခံရတာဒီရင်းစစ်တဲ့ဖြစ်ပါတယ်။အဲဒီရင်းစစ်ကိုရက်တာမှတ်တာရင်ဒါကျွန်တော်တို့ကြားရနေတာကတာဝန်ကိုဟိုထပ်ဆောင်နိုင်မှတ်တာရင်ဒါကျွန်တော်တို့မှလည်းအကုန်လုံးအခက်အခဲကနော်တာဝန်ခံမှုတာဝန်ယူရှိမယ်လို့ကျွန်တော်တို့ကလည်းပြန်ပြီးသုံးသပ်ပါတယ်နော်
။ဟုတ်ကဲ့ဆရာဦးပေးတဲ့ဆွေးနွေးရခြင်းစုပါ။ဆိုတော့ဆရာဦးသိန်းတန်းဦးရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့လက်ရှိဖြစ်စဉ်တွေမှာတာဝန်ယူမှုတာဝန်ခံမှုတွေအားနည်းနေရတာအဓိကဘာကြောင့်လဲ။ဟိုဒီလိုတာဝန်ယူမှုတာဝန်ခံမှုတွေအားကောင်းလာဖို့ဆိုရင်ကျွန်တော်တို့လုံနိုင်တဲ့နည်းတွေဘာတွေများရှိမလဲဆရာ
။ဟုတ်ကဲ့တာဝန်ယူမှုတာဝန်ခံမှုဆိုတာတော့ကျွန်တော်တို့ဗမာပြည်မှာဘယ်လုံးမှမရှိခဲ့ဘူး။1962ခုနှစ်ဆယ်ရည်ကျော်ကျောင်းသားတွေကိုလက်နက်နဲ့ကျောင်းသားတွေကိုတတ်ပစ်တယ်နော်။တဲ့နဲ့အကျန်းဖက်ပြီးတော့တတ်ပြစ်တယ်။ဒီကျောင်းသားတမိုင်းဝင်ကျောင်းသားသမက်ကကျောင်းကြီးဘုံနဲ့ဖြိုးပြစ်တယ်ဘယ်သူမှမတောင်းမှန်ဘူး။ဘယ်သူမှတာဝန်မယူဘူး။ဒါအိမတန်ထင်ရှားတဲ့ရာဇဝတ်ကြီးရယ်ဗျာ။1984ဦးတန်ရေးကင်း1985ရွှေလိုကို1986မှတ်ရပြီ။ဒါသူသဖြင့်တော့1984လို့တမားရေးကင်းနဲ့1984ဒီဇင်ဘာဦးတန်ရေးကင်းနေမှာလက်နဲ့အာကိုနဲ့အကျန်းဖက်ဖြိုးခွင်းတဲ့ကိစ္စကြီးရယ်။ဘယ်သူမှတာဝန်မယူတာဝန်လည်းမခံပြောရလည်းမလုပ်ကျွန်တော်တို့ပြည်သူလူကိုမျိုးလုံးနဲ့လည်းမထည့်ဘူးရေးလည်းမလုပ်ဘူးဖြည့်ချင်းစရာမရှိဘူးထင်တယ်ထောက်ကူရရှိရှိမှာဒီအာနာသိန်းစစ်စိုးရရဲ့ကြီးညာချက်ရလူ3000ကျော်ပြည်တယ်လူ3000ဆိုနေတဲ့ရေးတယ်မဟုတ်တာအဲ့ဒီပြောတယ်ဖြည့်ချင်းစရာမလိုဘူးဒီလည်းနဲ့ဆက်ပါဆိုတော့ကျွန်တော်တို့ဗမာပြည်မှာတာဝန်ယူမှုတာဝန်ခံမှုကဘယ်တော့မှမတည်ရှိခဲ့ဘူးလို့ပဲကျွန်တော်တို့ပြောရပါတယ်အဲ့တော့အခုလည်းပဲပြဿနာတွေအများကြီးဖြစ်တယ်ဥပမာအင်းဒီမှာဒီလိုလူသားမှုတွေဖြစ်တယ်ဟာလူသားမှုကိုပေါ်ထုတ်တဲ့ဝါလုံးတို့ကိုနိုင်ငံတော်ဒီပြဿနာဖောက်တယ်လို့ယူဆပြီးတော့ဒါဒီမှာကျွန်တော်တို့ဒီဝဲဥပဒေကိုချိုးဖောက်တယ်ဆိုပြစ်ဒဏ်နေပေးတယ်အဲ့တော့ယူလို့နဲ့လူတွေပြစ်ပေးလိုက်တယ်ပြီးတော့ပြန်ထုတ်လိုက်တယ်စသဖြင့်ပေါ့နော်တစ်လျှောက်လုံးကြည့်လို့ကျွန်တော်တို့တိုင်းမှုတာကဘာမှမရှိဒါကျွန်တော်တို့ယူသားသားအဖြစ်မှန်တယ်ပြောမှာအဲ့ဒီမှာတစ်ခါကပြန်ကြည့်မယ်ဆိုရင်အဓိကတာဝန်ရှိတာကနိုင်ငံတော်သူ့ရပါဗျာဒီလိုကိစ္စတွေကိုတရားဥပဒေစိုးမိုးဖို့လို့ကိုသူ့တာဝန်ရှိတာပဲကိုတိုင်းသူကြီးသားကိုဘယ်သူကနှိမ့်ဆက်နှိမ့်ဆက်နိုင်ငံတကာနဲ့ကိုယ့်နိုင်ငံကိုယ့်ဘက်ကဖြစ်ဖြစ်တစ်ဖက်ကဖြစ်နှိမ့်ဆက်ရင်သူ့မှာတာဝန်ရှိဒါပေမဲ့ဟိုတာဝန်မလုပ်နိုင်ဘာလို့မလုပ်နိုင်လဲဆိုတော့ကျွန်တော်တို့ဂျာအေးစုကြီးကနောက်ဆုံးတော့ကြောင်းပြတူရင်ဗုဒ္ဓေစုပေါ်တာပဲ2008ဖွဲ့စည်းပုံချန်ဦးကြီးကကျွန်တော်တို့ရဲ့ရက်သားသူ့ရဟာတက်မတော်တဲ့ပတ်သက်လို့ဘာမှပြောနိုင်ကြကြိုးစုလို့ရှိတဲ့အခြေအနေမျိုးမရှိအဲ့တော့ဒါကြောင့်တော့လည်းပတ်သက်တဲ့ဒီဆိုင်အမျိုးတွေမှာဘာမှတိုင်းသူပြည်သားကိုကာကွယ်ပေးနိုင်တဲ့ဒါမျိုးမရှိပါဘူး။နောက်တော့တစ်ဖက်မှာလည်းသမဂ္ဂ EU လို့ခေါ်တဲ့နိုင်ငံတကာကိုင်းကျူးလွန်တဲ့ဒီဆိုင်အမျိုးတွေတိုင်းသူပြည်သားမှာလုပ်တဲ့ဒီဆိုင်တွေမှာလည်းနိုင်ငံတော်ဆိုတာဩဇာအာဏာရှိတဲ့နေရာမျိုးမရှိဘူး။အဲ့တော့အဲ့ဒီအခြေအနေကိုပြင်မြင်တော့ကျွန်တော်တို့ကဒီဒူရူကစာနာမင်းနဲ့ရွေးချယ်တဲ့နောက်ကလည်းအစိုးရတရားဟာတန်ပြည်ရဲ့အချုပ်ချာအာဏာအကုန်လုံးကိုကိုင်းကွယ်သုံးစွဲနိုင်တဲ့အခြေအနေမျိုးတခုရောက်အောင်လုပ်ရလိမ့်မယ်။တိုင်းပြည်ထဲမှာရှိတဲ့ဘယ်အဖွဲ့အစည်းရမဆိုဝန်ထမ်းအဖွဲ့အစည်းအဖြစ်ကိုယ့်ကိုယ်ကိုသဘောထားပြီးတော့ဒါသက်ဆိုင်ရာဒုရုကရွေးချယ်တင်နိုင်တဲ့ဒီအစိုးရအဖွဲ့ကိုသစ္စာခံပြီးတော့ကိုယ်ကဲမှုကိုထယူနိုင်ခံယူရမယ်ဆိုတဲ့အခြေအနေမျိုးတွေပေါ်ပေါက်လာမှတာ။ဒါကတော့ကျွန်တော်ဒီဘက်ကဒီဘက်ဆိုင်ပြောတာပေါ့နော်။ကျွန်တော်တို့ကတာဝန်ယူတာမဟုတ်ဘူးအစိုးရအနေနဲ့ရှိနိုင်မှာဖြစ်တယ်။နောက်တစ်ဖက်ကလည်းခုနဒီဖက်က EU တွေဘက်ကကျူးလွန်တဲ့ဒီစားတွေမှာလည်းပဲဒလူတွေလုံးရင်တော့လူလူကစတင်ပါပဲနော်စတင်လာပါပဲလူလူကသနာစရာလုံးကောင်းပါတယ်ကြွားကြွားနဲ့ကောင်းခတ်တဲ့ကြားထဲကဒီစားပင်မှာဒီရတာကြောက်ပါတယ်နော်အကုန်လုံးအဲ့ဒီဒေတာမျိုးမှာဘယ်အကာအကွယ်မှသူတို့မရနိုင်တဲ့ဒေတာမျိုးမှာပြည်ရင်းစစ်ကြီး root cause ဖြစ်တဲ့ပြည်ရင်းစစ်ကြီးငြင်းချမ်းသွားမှသာဒီကျွန်တော်တို့ဒီလိုဒီစားမျိုးတွေရှောင်လို့နိုင်မှာကျေးဇူးပါဒါကျွန်တော်တို့လည်းမကြောက်တာပေါ့เนาะကျွန်တော်ပြောလိုပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရီပြဖို့ထားတာတချို့လည်းရှိပါသေးတယ်အရင်ဆုံး စာတစာတော့ခိုင်ယိုးမရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
မြန်မာတပ်မတော်ကမကြာခဏပြောသံကြားတယ်တပ်မတော်ဟာတရားဝင်ဥပဒေနဲ့အညီဖွဲ့စည်းထားတဲ့တပ်မတော်လို့ခေါင်းဆောင်ပြောနေကြတယ်သို့သောတရားဝင်တပ်ဖွဲ့ဖြစ်လို့တရားဝင်ဥပဒေကိုချိုးဖောက်ခွင့်ရနေလုံနေတာဟာတနိုင်ငံလုံးတုပ္ပစရာဂိုင်းကျုပ်လို့ဖြစ်နေပါတယ်ကျွန်တော်ယုံကြည်သုံးသပ်မြင်တာကတော့ဒီနိုင်ငံရေးအရာအချိုးမမြင်မြတဲ့အခါမှာထွက်ပေါက်သည့်ခံယူချက်နဲ့လုံနေတဲ့သဘုံတပ်ဖွဲ့တွေဆိုတာမော်မြတ်သူတို့လုံရက်လို့သုံးသပ်ပါတယ်အခုဖြစ်နေတဲ့ AA အဖွဲ့ရဲ့လုံရက်ကိုလည်းစောင့်ကြည့်ဖြစ်ပါတယ်ဒါပေမဲ့လည်းသူတို့အဖွဲ့လုံရက်တွေဟာအတိုင်းအတာတစ်ခုထိဆောင်ဆောင်ထိန်းထိန်းနဲ့ပွင့်လင်းမှုရှိရှိတရားဝင်ထုတ်ဖော်ပြီးစစ်ဆေးခေါ်ယူမေးမြန်းတာတွေကိုအများအပြားတွေ့ရပါတယ်လူခွင့်ရေးကိုချိုးဖောက်နေတယ်လို့ပြောလို့တော့မရသေးဘူးထင်ပါတယ်တိုက်ပွဲနဲ့ဗေးကြံနှံချက်ရှိနေတဲ့ဒေသတိုင်းမှာကတော့ဒီလိုပုံစံမျိုးဖြစ်တတ်တာပါတကယ်လို့အေးအဖွဲ့ကခေါ်ယူစစ်ဆေးတဲ့အခါမြန်မာတပ်မတော်လိုလက်နက်လူရဲဆိုပြီးအကြောင်းပြချက်နဲ့ပြည်သူတွေကိုတတ်ဖြတ်ရိုက်နှက်လာပြီးဆိုရင်တော့လူခွင့်ရေးကိုချိုးဖောက်လာပြီလို့တခြားလူတွေပြောနေစရာမလိုပဲသူတို့ကိုထောက်ခံနေတဲ့သူတွေကအလိုလိုထောက်ပြပြောဆိုကြမှာပါဒါဟာအယိုးသားဆုံးအဖြေပါပဲအခုချင်းလွတ်တော်အမတ်တယောက်ကိုလောလောဆယ်ဖမ်းဆီးစစ်ဆေးနေုံတတ်တတ်နေတော့ပြည်ပကအဖွဲ့အစည်းတချို့ကလူတွေပြောသလိုအာဏာပါဝါအုပ်ထုပ်ဆောင်ပြီးအားသုံးပြောဆိုနေသလိုမျိုးမြင်မိတယ်သဘောပေါက်မှာကလွတ်တော်အမတ်ဆိုတဲ့ခေါင်းစဉ်တက်ပြီးမင်းမြန်းစစ်ဆေးတာလားသူ့ရဲ့တရားရည်တည်ချက်လို့ရဲ့အမောင့်ပယောကကိုတည်ကျင်လို့စစ်ဆေးတာလားသုံးသပ်သင့်ပါတယ်အမှန်စင်စစ်လွတ်တော်အမတ်ခေါင်းစဉ်အောက်ကဖမ်းဆီးစစ်ဆေးတဲ့ဆိုရင်ဒေါက်တာအေးမောင်ကိုလည်းတိုင်းပြပြပြဂုံးသိက္ခာရှိတဲ့လွတ်တော်အမတ်ချင်းအတူတူအတန်းကျဲလောင်စွာတန်းတူရက်တီဝေဖန်ထောက်ပြတင်တယ်လို့မြင်ပါတယ်
။ဟုတ်ကဲ့နောက်တချို့စာတွေတော့မခွန်ညိုပဲထပ်ပြီးဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ကချင်စော်ဘွားလို့ရေးထားတဲ့အကောင့်ပိုင်ရှင်မှာမင်္ဂလာပါ VOE ဒီကိစ္စနဲ့ပတ်သက်ပြီးနည်းနည်းဆွေးနွေးကြပါတယ်။2019အတွင်းမှာတင်စစ်ပွဲရဲ့ပြိပက္ခကြောင့်ရပ်သားတည်ဆုံသူအရေးတွဲဟာ30နဲ့အထက်ရှိပါတယ်။တည်ဆုံရတဲ့အကြောင်းရင်းကိုပြန်ကြည့်ရင်1တန်တရားရှိတာကြောင့်2လက်နက်ဗျံပရာပြစ်ခတ်ခြင်းနဲ့မိုင်းနှင်မိခြင်းပြီးတော့3ကအခွန်ကိစ္စတွေကြောင့်တည်ကြရပါတယ်။ရှင်းရှင်းပြောရရင်ရပ်သားတွေအကာအကွယ်မဲ့နေရတာဟာဘသူကမှအကာအကွယ်မပေးလို့ဖြစ်ပါတယ်။ရပ်သားတွေရဲ့အသက်လုံခြုံရေးကိုတော့နှစ်ဖက်စလုံးသောလက်နက်ကိုင်များကတာဝန်ယူပေးမှာပဲလုံခြုံပါလိမ့်မယ်သူတို့ကိုယ်တိုင်ကပဲအဓိကပါအဖြေကတော့အ мян ဆွေးနွေးမှုပြုပြီးစည်ရေးအရှိအ мян လျှော့ချနှစ်ဖက်တက်ကမိမိတပ်ဖွဲ့ဝင်တွေကိုစီးနဲ့ကန်းနဲ့ဖြစ်အောင်ညွှန်ကြားပြီးအရက်သားဘေးကင်းရေးနဲ့လုံခြုံရေးကိုဦးစားပေးတတ်တဲ့ခံယူချက်ထားပါမှဒီပြဿနာရော့ကျမှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာတစာကတော့မိထီလာမျိုးကဦးစိန်မောင်မှာမဆုမြတ်မွန်ဖတ်ပြပေးပါဦးခင်ဗျာ
ရခိုင်မြောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေကြားကမြေစာပေတွေအကြောင်းကိုဆွေးနွေးဖို့ရခိုင်မြောက်ပိုင်းဒေသကိုအခုဘသူတွေအုပ်ဆိုးနေတယ်လဲလို့မေးချင်ပါတယ်။အဖြေကတော့ရခိုင်မြောက်ပိုင်းဒေသကိုလှုပ်ချင်ရလှုပ်နိုင်နေတဲ့အဖွဲ့အစည်းတွေကအုပ်ဆိုးနေတယ်လို့အဖြေရပါတယ်။ AA ကရခိုင်ပြည်နယ်မှာနေထိုင်ရပ်တည်ခွင့်ရှိတယ်လို့သဘောထားနေတယ်။တပ်မတော်ကတော့ရခိုင်ပြည်နယ်လိုငြိမ်းချမ်းတဲ့နယ်မြေမှာလက်နက်ကိုင်ဆောင်ရပ်တည်နေတာကိုလက်မခံဘူးလို့ဆိုနေတယ်။ဒီသဘောထားကွဲလွဲမှုဆေးစပ်မရတာကြောင့်လက်နက်ကင်တိုက်ပွဲတွေပြင်းထန်လာပြီးလှုပ်ချေရလှုပ်နိုင်သူတွေကအုပ်ဆိုးနေတဲ့အခြေအနေဖြစ်နေပါတယ်။အုပ်ချုပ်ရေးပြက်ပြားနေတယ်၊လုံခြုံရေးအာမခံချက်မရှိဘူး၊တရားဥပဒေစိုးမိုးရေးကလည်းမခိုင်မာတော့မြေစာပေရခိုင်သားတွေအကာအကွယ်မဲ့နေပါတယ်။ဆန့်ကျင်ဘက်နှစ်ဖက်အုပ်စုတို့ရဲ့လှုပ်ချေရလှုပ်တာခံနေရပါတယ်။လုံခြုံရေးကတော့အာမခံချက်မရှိပါဘူး။မိမိကိုမိမိလုံခြုံအောင်လှုပ်ကြရတယ်။ဒါကတော့ဘေးလွတ်ရာပြေးကြရတာပေါ့။အစိုးရအနေနဲ့ကာကွယ်အုပ်ချုပ်ပေးဖို့ဝင်ပေါက်မရှိဘူးအားလုံးပိတ်နေတယ်ဒီအခြေအနေတွေကင်းလွတ်စေဖို့ကတော့ရခိုင်အမျိုးသားပါတီနဲ့ရခိုင်အမျိုးသားများကဘယ်ဘက်ကိုမှအားပေးထောက်ခံအကူအညီမပြုဘဲနှစ်ဖက်စလုံးအပြစ်ရက်ပြီးတိုက်ပွဲတွေရက်ဆိုင်ပေးဖို့အုံနဲ့ချင်းနဲ့ဆန္ဒပြတောင်းဆိုရမယ်ငြိမ်းချမ်းစွာဆွေးနွေးခြင်းနဲ့ဖြေရှင်းဖို့တောင်းဆိုရမယ်အစိုးရကိုအပြစ်တင်ဝေဖန်တာတွေချော့ပြီးလက်တွဲဆောင်ရွက်ကြရမယ်ဒီနည်းနဲ့သာလျှင်လုံခြုံဘေးကင်းတဲ့အဖြစ်ကိုရနိုင်ပါတယ်အစိုးရကလည်းဝင်ပေါက်ပွင့်ပြီးကြောင်းဝင်ဆောင်ရွက်ပေးနိုင်မယ့်နည်းလမ်းဖြစ်လိမ့်မယ်လို့ယူဆပါတယ်
။ဟုတ်ကဲ့ဒါတော့ဥစိန်မောင်ဖြစ်ပါတယ်။ဆိုတော့တော်တော်များတော့ထောက်ပြတာတော့ဒီလိုပြဿနာတွေရဲ့အခြေခံတွေကတော့ဒီပြည်တွင်းငြိမ်းချမ်းရေးပြဿနာနောက်2008ဖွဲ့စည်းပုံဆိုတာမျိုးထောက်ပြပါတယ်။ဒါပေမဲ့တခုရှိတာဟိုလက်တလောအခြေအနေမျိုးမှာဒီပြည်တွင်းငြိမ်းချမ်းရေးတို့2008ဖွဲ့စည်းပုံပြင်ဆင်ရေးတို့ဆိုတာချက်ချင်းလင်ငင်းလဲအကောင့်ထဲပေါ်လာအောင်မှမဟုတ်တော့ဟိုဒီကြားထဲမှာဒီအရက်သားတွေဒီလိုလက်နက်ကပြပြတွေထဲမှာလုံခြုံမှုရှိဖို့ဆိုရင်လုံနိုင်တဲ့နည်းလမ်းတွေရောဘာတွေများရှိနိုင်မလဲဆရာဦးပေတန်းအရင်ဆွေးနွေးပြပါလားခင်ဗျာ
ရက်သားတွေကတော့ဗျာဟိုမဖက်မကြားမှာကြားရတယ်ဆိုတော့သူတို့အခြေအနေကသူတို့ကဒီဒေတာတွေကချောင်ချားနေအောင်ကိုယ်ကြီးကိုယ်ဟာနဲ့ကြိုးစားနေကြတဲ့ အဲတဘောပဲကျွန်တော်မြင်ပါတယ်အဲဒီအခြေအဖက်ကလည်းဒီပေါ်မှာတာဝန်ခံမှုတာဝန်ယူမှုလုံးဝမရှိဘူးအစီအစဉ်ချုပ်စကားမျိုးဆိုတာတော့မှအခြေအကဟိုဒီကနေကူရီပတ်မှုတာကြီးမလုပ်နိုင်ဘူးဒီဗီဒီယိုကတော့ခုခုရမြင်နေပေါ့ဗျာအခုမှအာကူမရဘူးအာကူဖို့ဆိုရတဲ့အဲနှစ်ဖက်ကြားမညအောင်ပဲအဲဒီလိုမှချောင်းချီရတာပေါ့
လွတ်တော်ပိုင်းတို့ဘာလို့ရောလုံနိုင်တာနီးလန်းနေဘာများရှိနိုင်လဲဆရာ
အဲလွတ်တော်ပိုင်းကတော့တွားနေတယ်ဘာမှကိုမလုပ်နိုင်ဘူးအဲလွတ်တော်ကျွန်တော်ကငင်းငင်းရေးနဲ့တွားပြီးစကားပြောလဲအဲအခြေတင်လဲလက်မခံဘူးအဲဒီလိုအားလဲဒီလိုအားလဲဒီလိုအားလားလုံးချာလိုက်ပြီးတော့အဲဘလို့ချို့ညီငယ်နဲ့ပတ်သက်ပြီးတော့ခီးခဲ့ရမယ်ဘလို့ဥမာရက်ဒီချက်ငါမှန်တယ်ရက်ဒီချက်ကအာဒီကြောင့်ဖြစ်တော်ရဲမှာမသိရဘူးသူတို့အားတရားအားလားနိုင်ရနိုင်ရပဲအဲလုံးဝပြီးတော့ကြိုးစားနေရတယ်အဲတူတူကိုငါတို့ကောင်းတယ်သူတို့ကောင်းတယ်ဆိုတော့ပုံရိပ်ကိုပြဖို့တော့ပဲကြိုးစားနေရတယ်တကယ်တမ်းဖြစ်တော်ရဲမှာညီငယ်နဲ့ပတ်သက်တဲ့ခဲခဲဝင်အခြေရမှာရမယ်အောင်လို့တာဘာတစ်ခုမှမရှိဘူးအခုကိုပြင်ချင်နေရလဲပြတော်တဲ့မှာလဲအချင်းအများကြီးကြာပြီးတော့အလားဘာမှဟိုမြောက်ဒီမြောက်ပြီးသွားတော့တယ်အဲဒါကြောင့်တော့အဆောင်ကြီးချင်ရလဲပြမပြောခဲ့တာပေါ့အဲလို့တော့ပုံကြီးကိုပြင်နိုင်ရှင်နိုင်ဖို့ကဒီတက်ကမှမရှိနိုင်တော့ဘူးဆိုတာအဲ့ဒါအဖြစ်ပဲ
โอเคပါဝင်ဆွေးနွေးပြီးတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးပေသန်းရှင်နေရီဦးသိန်းတန်းစာရေးသားပေးပို့သူတွေနဲ့တောထရှင်နေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလင်ဦးဆွေးနွေးတင်ဆက်တဲ့စနေည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VO ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VO မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တတာမှတ် 855 ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ဒီကနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့မှာဖမ်းယူနားဆင်ပါ။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ
။ဒီမိုကရက်တစ်ကြီးဆိုထားတဲ့အောက်လွှတ်တော်မှာသမ္မတဒေါ်နယ်ထရန့်ပေါ်မှာတရားဆွဲဆိုနိုင်ရင်စုံစမ်းစစ်ဆေးမှုတွေအတွက်တက်တေဖြစ်တဲ့မင်းမြန်လိုတဲ့ပုံကိုဆင်းကိုအောက်လွှတ်တော် Republican အမတ်တွေကစနေနေ့မှာတင်သွင်းခဲ့ပါတယ်။ဒီအမည်ဆင်းတဲ့မှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့အသားဖြစ်သူအဖြစ်အခုလိုစုံစမ်းမှုပေါ်လောင်ဖွင့်ချခဲ့တဲ့အတွင်းလူပါပါဝင်ပါတယ်အခုလိုပေးပို့တဲ့ဆင်းတဲ့ကတက်တဲ့အားလုံးကိုတော့အောက်လွှတ်တော်စုံစမ်းကော်မတီဥက္ကဋ္ဌကခွင့်ပြုနိုင်ပွဲရမရှိပါဘူးယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့သမ္မတထရမ့်တို့တယ်လီဖုန်းစကားဆက်သွယ်ပြောကြတဲ့နောက်မှတ်တမ်းတစ်ခုကိုထုတ်ပြန်ပေးမယ်လို့သမ္မတကစနေနေ့မှာပြောကြားလိုက်ပါတယ်ဇူလိုင်လတုန်းကသမ္မတထရမ့်နဲ့ယူကရိန်းသမ္မတတို့တယ်လီဖုန်းဆက်သွယ်စကားပြောတော့ကနိုင်ငံရေးအရာသူ့အတွက်တခုခုလုပ်ပေးဖို့သမ္မတထရမ့်ကတွန်းပြီးပြောခဲ့တာထွက်လာတဲ့အတွက်သူ့ကိုတရားဆွဲဆိုဖို့စုံစမ်းစစ်ဆေးမှုတွေလှုပ်လာစေပါတယ်အခုပြောတဲ့နောက်ဆုံးတစ်ခုကတော့ April မှာသမ္မတဇယ်လန်စကီသမ္မတအဖြစ်အရွေးကောက်ခံပြီးတိတ်မကြခင်မှာပြောဆိုခဲ့ကြတာဖြစ်ပြီးဒီပြောဆိုချက်အသေးစိတ်ကိုလူသိရှင်ကြားထုတ်ပြန်ပေးဖို့သူ့အတွက်ဘာမှပြဿနာမရှိဘူးလို့သမ္မတထရမ့်ကပြောပါတယ်အမေရိကန်ရဲ့တရုတ်တို့ကြားကုန်သွယ်ရေးဆွေးနွေးမှုတွေဟာတိတ်ကိုကောင်းမွန်နေတယ်လို့အမေရိကန်သမ္မတကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံအတွက်မှန်ကန်တဲ့သဘောတူညီချက်မျိုးရမှာတာအလုပ်ဖြစ်မယ်လို့လည်းပြောပါတယ်။ဆွေးနွေးမှုတွေဟာသူဖြစ်စေချင်တဲ့နှေးကွေးနေကြောင်းနဲ့တရုတ်ဘက်ကသဘောတူညီချက်အတွက်သူပေးနိုင်တာတဲ့ပိုလိုချင်နေတာတွေ့ရတယ်လို့လည်းသမ္မတကပြောပါတယ်။ပြပကိုကိုယ်သဘောနဲ့ကိုထွက်ခွာတင်းရှောင်နေတဲ့ကမ္ဘောဒီးယားအတိုက်ခံခေါင်းဆောင်ဆမ်ရန်စီကကမ္ဘောဒီးယားနိုင်ငံရဲ့66ကျင်းမြောက်လွတ်လပ်ရေးနေ့ဖြစ်တဲ့မနေ့ကစနေနေ့မှာတိုင်းပြည်ကိုပြန်မယ်လို့ကြေညာပေးထားတာကြောင့်နိုင်ငံတွင်းတင်းမာမှုတွေတိုးနေရကနေစနေနေ့ကတော့သူဟာမလေးရှားနိုင်ငံကိုရောက်သွားခဲ့ပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာဂျွန်အယ်လစန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနမီတာ32 40 48နဲ့လိုင်းလံမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာဖြစ်ပါတယ် VO ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါသရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွဲဟာနေ့တစ်နေ့ဖြစ်ပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.